Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ9ဒိုမီတာ3240 48အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူညင်ညာပေးပါပါအာဖဂနစ္စတန်နိုင်ငံမြို့တော်ကဘူးမှာစနေနေ့အသေးခံဘုံးခွဲမှုကြောင့်တေဆုံးသူက95ဦးရှိပြီးဒဏ်ရာသူက160ကျော်နေပါပြီ။ရုရှားနိုင်ငံဆိုချီမှာကျင်းပမဲ့ဆီးရီးယားရေးဆွေးနွေးပွဲကိုကုလသမဂ္ဂအထူးတန်တမန်တက်ရောက်မှာဖြစ်ပါတယ်။လာမယ့်အင်္ဂါ January 30ရက်နေ့မှာအမေရိကန်သမ္မတကနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာပါ။အိန္ဒိယကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစနေနေ့ပိုင်းမှာအိန္ဒိယသမ္မတနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမကွန်ရယ
်။ကောင်းပါပြီရှင်။ဒီနိုင်ငံတကာသတင်းတွေအပြီးမှာတော့အရင်ဆုံးကုလချစ်ကြည်ရေးတန်တမန်ဟောလိဝုဒ်မင်းသမီးနဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုအကူအညီပေးခဲ့ပါတယ်
။ It is very important we are here because what the Rohingya people are going through are
ဒုက္ခသည်တဦးကြီးစင်တဦးချင်းစီကိုလူအခွင့်ရေးထိုက်ထိုက်တန်တန်ပေးတင်တယ်လို့ပြောသွားတာကိုနားဆင်ကြရမှာပါ။မြန်မာအမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့များလာပုံနဲ့သူတို့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့သူတေသနာစာရန်အကြောင်းမြန်မာရေးသုံးသပ်ချက်နဲ့ဣရန်အသုံးတွေတင်ပြနေတဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာနိုင်ပါတယ်။စီဇန်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေလံဆွေးနွေးခန်းကိုပြန်ပြီးကြားကြရမှာပါရှင်။အခုတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြေညာပေးပါမယ်ရှင
်။အာဖဂနစ္စတန်နိုင်ငံကဘူးမြို့ကအစိုးရအဆောက်အဦအပြင်ဘက်မှာလူအုပ်ရှိနေတဲ့နေရာမှာစနေနေ့ကအသေးကံကားဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးသူကအနည်းဆုံး95ဦးရှိတယ်လို့လူပေါင်း163ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသူရေအတွက်ကိုအာဖဂန်ကျန်းမာရေးဝန်ကြီးဌာနကလည်းအတည်ပြုပေးခဲ့တာပါ။ကဘူးမြို့လည်းကအာဖဂန်ပြည်ထောင်ဝန်ကြီးရုံးအဆောက်အဦဟောင်းနားမှာပောက်ကွဲမှုဖြစ်ပွားခဲ့တဲ့နောက်မင်းမောင်ထူထပ်တဲ့မိခိုးလုံးတွေနဲ့ကောင်းကင်မှာဖုံးလွှမ်းသွားတာတွေ့ရတယ်လို့ကိုရိုင်းတွေ့မြင်သူတွေကပြောပါတယ်။အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရနတ်စရတ်ရဟီမီကတော့အသေးကံဘုံခွဲသူဟာလူနာတင်ကားမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ပြီးအရက်သားတွေစုဝေးနေတဲ့နေရာမှာဖောက်ခွဲပစ်ခဲ့တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းတာလီဘန်တွေကချက်ချင်းပဲပြောဆိုခဲ့တာပါတာလီဘန်ပြောခွင့်ရကသူတို့အဖွဲ့ဟာအာဖဂန်လုံခြုံရေးတပ်သားတွေနဲ့အတူရှိနေတဲ့လူအုပ်ကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်တာလီဘန်ရဲ့အခုတိုက်ခိုက်မှုကအမေရိကန်တွေအမေရိကန်ရဲ့မိတ်ဆွေတွေပါဝင်တဲ့ဧည့်ခီးသွားတွေကိုပြစ်မှတ်ထားတိုက်ခိုက်တာခံနေရတဲ့အာဖဂန်နိုင်ငံလုံခြုံရေးအတွက်လှုပ်ဆောင်ဖို့အမေရိကန်ရဲ့တန်တိတ်ထံကိုပြန်လည်ခိုင်မာစေချောင်းသမ္မတအင်မြူကစနေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်ရှေ့သတင်းမှာရုရှားနိုင်ငံပင်လယ်နယ်နားကဆိုချီမြို့အပန်းဖြေစခန်းမှာကျင်းပဖို့ရှိတဲ့စီးရီးယားညဉ့်ဉန်းရေးဆိုင်ရာဆွေးနွေးပွဲကိုကုလသမဂ္ဂအထူးတန်တမန်တွေတက်ရောက်မှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲကိုရုရှားအစိုးရကဥဆောင်စီစဉ်နေတာပါတနင်္လာနေ့မှာစတင်ကျင်းပမယ့်ညဉ့်ဉန်းရေးဆွေးနွေးပွဲမှာကုလသမဂ္ဂဝန်ရင်တန်တမန်စတက်ဖန်မစ္စတူရာကိုအထူးကိုယ်စားလှယ်အဖြစ်ဆေးလွှတ်ဖို့ကုလအတွင်းမှုချုပ်ကဆုံးဖြတ်ထားပါတယ်ရုရှားအစိုးရရဲ့ထုတ်ပြန်ကြေညာချက်အရဆိုချီမှာပြုလုပ်မဲ့သူတို့အခေါ်ပင်လယ်နဲ့ညဉ့်ဉန်းရေးကွန်ဂရက်ဟာကုလသမဂ္ဂလှုပ်ဆောင်နေတဲ့စီးရီးယားညဉ့်ဉန်းရေးလုပ်ငန်းစဉ်တွေကိုအရေးပါတဲ့အထောက်အကူတွေဖြစ်စေမယ်လို့ယူဆတဲ့အတွက်ကုလသမဂ္ဂကဆိုချီဆွေးနွေးပွဲကိုတက်ရောက်ရတာဖြစ်ကြောင်းကုလတွင်မှုချုပ်ကပြောပါတယ်စီးရီးယားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်တွေကြားကုလသမဂ္ဂကဂျာဝင်ဆစ်ဆက်ပေးတဲ့ညဉ့်ဉန်းရေးဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုဩစတြေးလျနိုင်ငံဗီယန်နာမြို့မှာပြီးခဲ့တဲ့ရက်ပိုင်းကပဲကျင်းပပြီးစီးခဲ့တာဖြစ်ပါတယ်ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2254 အရစီးရီးယားမှာညဉ့်ဉန်းရေးရအောင်အကောင့်ထည့်ဖော်ဖို့ဖြစ်ပါတယ်
လာမယ့်အင်္ဂါနေ့ January 30ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီမိန့်ခွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ကမ္ဘာတဝန်အကြံဖတ်သမားချိန်မုံရဲ့အတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးအကဲအရာရှိတူကပြောပါတယ်။အသေးစိတ်ကတော့အင်ဗျူကထုတ်ခေါ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတက်ဒုံးကြီးအမေရိကန်ကုန်းတွင်းပိုင်းအထိအရောက်ပြစ်ခတ်နိုင်စွမ်းရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုနဲ့ပတ်သက်ပြီးမိန့်ခွန်းမှာထည့်သွင်းပြောဆိုမယ်လို့မျှော်လင့်ထားကြောင်းအတည်ပြုပြောဆိုပါတယ်။လွတ်တော်နှစ်ရက်ပအဝင်တဲ့အထူးစည်းဝေးမှာအမေရိကန်သမ္မတတွေပြောကြားလို့ရှိတဲ့နှစ်ပတ်လည်မိန့်ခွန်းဟာပြည်တွင်းရေးကိစ္စရပ်တွေကိုဇောင်းပေးလို့ရှိပါတယ်။သမ္မတထရမ့်မိန့်ခွန်းကလည်းအလားတူဖြစ်ဖို့များပါတယ်။ဒါပေမဲ့အမျိုးသားလုံခြုံရေးကုန်သွယ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆန်ရတွေကိုပါပြောကြားဖို့ရှိတာမို့ဒီမိန့်ခွန်းကိုနိုင်ငံတကာကလည်းစိတ်ဝင်စားနဲ့စောင့်ကြည့်ဖို့ရှိပါတယ်။ သမ္မတထရမ့်ဟာကုန်သွယ်ရေးမှာတရားမျှတပြီးအပြန်အလှန်ရှိရမယ်သဘောကိုအလေးနဲ့ထားပြောကြားမှာဖြစ်တယ်လို့အမည်မဖော်လိုတဲ့အရာရှိကသတင်းတောက်တွေကိုပြောကြားတာပါတရုတ်ရဲ့ကုန်သွယ်မှုဆံရလှုပ်ဆောင်မှုတက်ထရမ့်အစိုးရအဖွဲ့ရဲ့မကြာခင်ကမှအရေးယူမှုတွေနဲ့ပတ်သက်ပြီးလည်းပြောကြားနိုင်တယ်လို့ဆိုပါတယ်သမရထရမ့်မင်းကမပြောခင်မှာကတ်မှကတ်ပြီးလူဝင်မှုကြီးကြပ်ရေးဆန်ရပြုပြင်ပြောင်းလဲဖို့အငင်းပွားနိုင်မွေးရှိတဲ့အဆိုတွေကိုသမရအင်ယူကနေချပြနိုင်ခြင်းရှိတယ်လို့လက်တော်အမတ်တွေကြားရေပန်းတိတ်မစားတဲ့ကြားကပဲအတီးပြုတ်ပေးဖို့သမရကတုမင်းကွန်ခဲတဲ့ကနေကွန်ဂရက်ကိုပန်ချဖို့ရှိတယ်လို့လည်းအရာရှိတွေကပြောပါတယ်ဒါပြင်အလောက်တိုင်းစီးပွားရေးနဲ့အခွန်ဆန်ရပြုပြင်ပြောင်းလဲတွေပါဝင်ကိစ္စရပ်တွေကိုသမရကတုမင်းကွန်နဲ့မှထည့်သွင်းပြောကြားမှာဖြစ်ပါတယ
်ရုရှားလူလာထောက်ခံတဲ့ချက်ပြည်သူသမရနိုင်ငံရဲ့လက်ရှိသမရလေးရဇွန်ဝါဒီမီလို့ဇမန်ဟာနောက်ထပ်သမရသက်တမ်းအတွက်စနေနေ့မှပြန်လည်အရွေးခံလိုက်ရပါတယ်ရွေးကောက်ပွဲမှာသူ့ရဲ့ပြန်ပွဲဥရောပသမဂ္ဂရင်းသူ Liberal သမားယူရီဒရာဟော့စ်ကိုပုတ်ခါတိကအနိုင်ရလိုက်တာဖြစ်ပါတယ်သမရဇမန်ရဲ့အောင်ပွဲအတွက်ချီးကျူးဂုဏ်ယူကြောင်းရုရှားအစိုးရကအစိုးဆုံးကြေညာရေးတစ်စောင်ထုတ်ပြန်ခဲ့ပြီးရုရှားနဲ့ချက်နိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေဆက်သွားဖို့ဆိုတဲ့ Mr. ဇမန်ရဲ့ရည်တည်ချက်ကိုရုရှားသမရပူတင်ကကြိုးဆိုကြောင်းလည်းဖော်ပြပါတယ်တချင်ကကွန်မြူနစ်ဖြစ်ခဲ့တဲ့ဇမန်ဟာရွေးကောက်ပွဲမှာ 51.36 ရာခိုင်နှုန်းရခဲ့ပြီးသူ့ပြန်ပွဲဒရာဟော့စ်ကတော့ 48.63 နဲ့ရှုံးနေခဲ့ပါတယ်။2015တုန်းကဥရောပကိုဝင်ရောက်လာသူတွေအရေးနဲ့ပတ်သက်လို့ဒီလူတွေဟာကျူးကျော်သူတွေသာဖြစ်ပြီးမွတ်စလင်တွေကိုတန်းတူမှုပေးဖို့မဖြစ်နိုင်ဘူးလို့ဇမန်ကပြောခဲ့ပူးပါတယ်။ရွှေပြောင်းဝင်လာသူတွေကိုတားမြစ်ကြဆုတဲ့ဆောင်ဖို့နဲ့သူရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်။
ဒီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
VOA American တံခါးမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အိန္ဒိယနိုင်ငံကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာစနေနေ့မနက်ပိုင်းမှာအိန္ဒိယသမ္မတရမ်ဖနတ်ကိုဗင်နဲ့နယူးဒေးလီသမ္မတအင်ဒိုမှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံပွဲမှာနှစ်နိုင်ငံဆက်ဆံရေးတိုးမြှင့်ဖို့နဲ့ပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတိုးတက်စေဖို့လည်းရစိုက်ပျိုးရေးဆွမ်းအင်သင်ယူပို့ဆောင်ရေးနဲ့ရင်းချင်းမှုကဏ္ဍတွေမှာပုံမပူးပေါင်းဆောင်ရွက်ဖို့အပြင်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်အိန္ဒိယကပါဝင်ကူညီရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။ဒါအပြင်အိန္ဒိယသမ္မတကိုမြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးအတွက်အကျိုးပန်းနေတာတွေကိုဒေါန်ဆန်းစုကြည်ကရှင်းပြခဲ့တယ်လို့အတမင်ငံရုံးကသတင်းထုတ်ပြန်ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မြန်မာနိုင်ငံကိုလာရောက်ဖို့လဲဖိတ်ကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကအိန္ဒိယမှာရှိနေစဉ်အတွင်း69ချိန်မြောက်အိန္ဒိယသမ္မတနိုင်ငံတော်နဲ့အခမ်းအနားကိုတက်ရောက်ခဲ့တယ်လို့အိန္ဒိယနဲ့အာဆီယံဆွေးနွေးပွဲဆက်ဆံရေး25ချိန်မြောက်အထိမ့်မှတ်မျက်နှာဆုံရေးအစည်းအဝေးကိုလည်းတက်ရောက်ခဲ့တာပါ။အာဆီယံရဲ့တက်တမမြောက်အကြီးဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တဲ့အိန္ဒိယကလည်းမြန်မာကိုဖြတ်ပြီးထိုင်းနိုင်ငံထိသုံးနိုင်ငံအဝေးပြေးလမ်းကို Laos, Cambodia နဲ့ Vietnam နိုင်ငံများအထိတိုးချဲ့ဖောက်လို့ရေးအစီအစဉ်ကိုကြိုဆိုကြောင်းနဲ့ဒီသုံးနိုင်ငံအဝေးပြေးလမ်းမကြောင်းပေါ်ကမြန်မာနိုင်ငံအတွင်းလမ်းမကြီးတွေအတွက်အိန္ဒိယနဲ့ထိုင်းရဲ့အဆင့်မြင့်ပြုပြင်ပေးတာတွေအတွက်ကျေးဇူးတင်ကြောင်းအစည်းအဝေးမှာဒေါန်ဆန်းစုကြည်ကပြောကြားခဲ့တာပါ။ဒါပြင်မြန်မာဟာအာဆီယံအိန္ဒိယဆက်ဆံရေးနဲ့မဟာဗျူဟာကျတဲ့မိဖက်ဆက်ဆံမှုတိုးတက်ရေးအတွက်အနီးကပ်ပူးပေါင်းဆောင်ရမယ်လို့လည်းပြောပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကအိန္ဒိယကနေစနေညမှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိခဲ့ပါတယ
်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီလ29စနေနေ့မှာရောက်ရှိလာပြီးနှစ်နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမဲ့အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအဓိကရှိရာကောက်ဆက်ဘဇားကိုတနင်္ဂနွေဒီကနေ့မှာလေယာဉ်နဲ့သွားရောက်မှာဖြစ်ပါတယ်။သမရဝီဒူဒိုဟာသူခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်သမရဟာမစ်နဲ့ရောဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့မှတွေ့ဆုံပါတယ်။ဝီဒူဒိုရဲ့ခီးစဉ်အတွင်းနှစ်နိုင်ငံကိစ္စရပ်တွေအပြင်ရိုဟင်ဂျာအရေးကိုလည်းအဓိကလေးထားဆွေးနွေးမယ်လို့ခန့်မှန်းထားကြပါတယ်။ထွက်ပြေးဒီမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းပြန်လည်အခြေချနိုင်ရေးပူးပေါင်းဆောင်ရွက်ဖို့ဘင်္ဂလားမြန်မာနှစ်နိုင်ငံအစိုးရသဘောတူထားပေမဲ့လုံခြုံစိတ်ချရတဲ့အခြေအနေမရှိသေးတာကြောင့်ဒုက္ခသည်တွေအနေနဲ့ပြန်လို့ရတဲ့ဆန္ဒမရှိကြောင်းနိုင်ငံတကာအဖွဲ့အစည်းတွေကပြောနေပါတယ်။ဒီဒုက္ခသည်တွေပြန်ဖို့မြန်မာနိုင်ငံကပြောထားပေမဲ့လည်းဒီဘင်္ဂလားဒေ့ရှ်အစိုးရကတော့မကြတိခင်ကရပ်ဆိုင်းခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံကမင်းရုံမီးတောင်ရှင်ကနေပြီးခဲ့တဲ့သတင်းနှစ်ပတ်လုံးမီးတောင်ရှိကထွက်တဲ့အခုံးဝေးရီပြားရီနဲ့ချော်ရီဘူးရီရဲ့ဒဏ်ကိုခံရတဲ့မီးတောင်ပတ်လက်ကြီးရွာတွေကလူတွေဟာအခုခါမှာတီးထန်တဲ့မိုးရဲ့ဒဏ်ကိုခံစားနေရပါတယ်မီးတောင်ဝန်းကျင်ကအနိုင်မိုင်းဒေတာတွေမှာနေထိုင်တဲ့ရွာသားတွေအတွက်အဓိကချိန်ချမှုကမီးတောင်စားတွေကိုတည်ဆောင်လာတဲ့ရှင်စည်းကြောင်းတွေဖြစ်ကြောင်းဖိလစ်ပိုင်မီးတောင်နဲ့ငလျင်သုတေသနဌာနကပြောပါတယ်မီးတောင်တောင်ဆောင်တစ်လျှောက်မှာကျောက်တုံးကြီးတွေလင်းရှင်းလာပြီးအိမ်တွေပါပါသွားနိုင်တဲ့အန္တရာယ်ရှိနေတာပါ
တရုတ်နိုင်ငံစီချွန်ပြည်နယ်ကလာရန်ဂါအမည်ရှိတိဘက်ဗုဒ္ဓဘာသာတက္ကသိုလ်ကိုတရုတ်အာဏာပိုင်ကတင်းကျပ်တဲ့အုပ်ချုပ်မှုဆိုင်ရာစောင့်ကြည့်မှုအောက်မှာထားလိုက်ကြောင်း HRW လူ့အခွင့်အရေးအဖွဲ့ကပြောပါရတယ်။အဲ့ဒီဗုဒ္ဓဘာသာမှာစီမံခန့်ခွဲမှုဗန္ဒာရေးဆိုင်ရာလုံခြုံရေးအကြောင်းဝင်ခွင့်စတဲ့ကဏ္ဍတွေမှာပါတရုတ်ကွန်မြူနစ်ပါတီကေဒါနဲ့ဗန္ဒာရေးဆိုင်ရာအရာရှိ200လောက်ကိုခန့်ထားပြီးစောင့်ကြည့်သွားမှာဖြစ်ပါတယ
်
တနင်္လာနေ့နေ့ခေတ်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုဆက်တိုက်နှားစီရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကုလချစ်ကြည်ရေးတန်တမန်ဖွဲ့ရဲ့ဒုက္ခသည်အထောက်အကူပေးရေးခီးစဉ်ကိုပြောပြပါမယ်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့အခြေတွေ့ရဲ့အခြေအနေကိုကြည့်ပြီးတုံ့လောက်ဝမ်းနဲ့မိတဲ့အကြောင်း UNDP ချစ်ကြည်ရေးတန်တမန်ဟောလိဝုဒ်ရုပ်ရှင်မင်းသမီးမလေးရှားသူမီရှယ်ယိုကပြောပါတယ်မလေးရှားစစ်ဗိုလ်ချုပ်တူဦးဆောင်တဲ့မလေးရှားနိုင်ငံကိုယ်စားလှယ်အဖွဲ့နဲ့အတူမီရှယ်ယိုဟာဇန်နဝါရီလ28ရက်နေ့ကဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားပြီးအကူအညီပေးခဲ့ကြတဲ့အကြောင်း AP သတင်းကိုအခြေခံပြီးမှတ်ယဉ်နိုင်ငံအပြည့်အစုံပြောပြပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကခူတပ်ပလောင်ရိုဟင်ဂျာဒုက္ခသည်စခန်းမှာမလေးရှားကဆောက်လုပ်ပေးထားတဲ့ဆေးရုံကိုမလေးရှားစစ်ဗိုလ်ချုပ်တန်ဆရီရာဂျာမိုဟာမက်အဖန်ဒီရာဂျာမိုဟာမက်နူရာနဲ့အတူ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့ချစ်ကြည်ရေးတန်တမန်ဟောလိဝုဒ်ရုပ်ရှင်မင်းသမီးမစ္စရူရူတွားရောက်ကြည့်ရှုခဲ့ပြီးကယ်ဆယ်ရေးပစ္စည်းတွေကိုလည်းအခြားဒုက္ခသည်စခန်းတွေမှာပေးဝေခဲ့ကြတာပါရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုရတဲ့ရည်ရွယ်ချက်ကိုတော့မစ္စရူကအခုလိုပြောပြပါဗ
ျ It is very important we are here because what the Rohingya people are going
through ကျမတို့ဒီကိုလာတာစိတ်ကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေဟာတကယ့်ကိုဆက်ဆုပ်ဖွဲကောင်းတဲ့အခြေအနေတွေကိုကြော်ဖြတ်နေကြတာပါ။ဒါကလည်းတကယ့်ကိုဝမ်းနည်းဖို့ကောင်းပါတယ်။ဒီလိုအခြေအနေမျိုးဖြစ်ခွင့်မပေးတင်ပါဘူးဒုက္ခတဲ့တဦးချင်းစီဟာလူခွင့်ရည်နဲ့ထိုက်တန်ပြီးသူတို့ကိုအဲ့ဒီခွင့်ရည်ပေးတင်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လကလေးကမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့အင်အားသုံးနည်းမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်ရိုဟင်ဂျာ9သိန်းနီးပါးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့တယ်လို့ကုလသမဂ္ဂနဲ့လူခွင့်ရည်အဖွဲ့တွေကပြောထားပါတယ်ဒီအခြေအနေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်အခုလိုလူသားဘေးဒုက္ခအကြီးမားဆုံးရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်အကူအညီမျှော်လင့်ချက်တွေပေးခြင်းအပြင်ကောင်းမွန်တဲ့ကဘာကြီးဖြစ်လာအောင်ဝိုင်းဝန်းဆောင်ရွက်ဖို့မစ္စရယ်ရူကပြောသွားပါတယ
် Everyone who's been here to help it is your way to show the people of the
ကျွန်တော်တို့ရဲ့ give ဆိုင်မှုကြောင့်သူတို့မှာမျှော်လင့်ချက်ရှိပါတယ်ဆိုတော့ကိုရိုဟင်ဂျာဒုက္ခသည်တွေသိအောင်အကူအညီပေးဖို့အတွက်ဒီနေရာရောက်လာသူတိုင်းကပြသတာမှာဖြစ်ပါတယ်သူတို့ကိုနှစ်လျူရှုမထားဘူးဆိုတာကိုပြသခြင်းအဖြစ်ဒီကဘာကြီးကိုပို့ပြီးကောင်းတဲ့နေရာဖြစ်အောင်ကျမတို့ကူညီနိုင်ပါတယ်ကျမတို့မလေးရှားဝန်ကြီးချုပ်နာဂျစ်ရဇက်ရဲ့အမားကလည်းဒီတိုင်းပါပဲပို့ပြီးကောင်းမွန်တဲ့အနာဂတ်ကိုကျမတို့အတူဖန်တီးကြမယ်ကျမတို့ရဲ့လူသားမျိုးနွယ်တူရိုဟင်ဂျာတွေအတွက်သာမကပို့ပြီးကောင်းမွန်တဲ့ကဘာကြီးဖြစ်တာအောင်လုပ်ကြမယ်ဆိုတာပါပဲ
ဟောလိဝုဒ်ရုပ်ရှင်မင်းသမီးမစ္စရယ်ရူဟာ2011ခုနှစ်ကမြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်အကြောင်းရိုက်ကူးထားတဲ့ The Lady ရုပ်ရှင်ဇာတ်ကားမှာဒေါအောင်ဆန်းစုကြည်အဖြစ်တရုတ်ဆောင်ခဲ့သူဖြစ်ပါတယ်။သူကိုယ်တိုင်လည်းဒေါအောင်ဆန်းစုကြည်ကို2010ပြည့်နှစ်မှာတစ်ကြိမ်2016ခုနှစ်မှာတစ်ကြိမ်တွားရောက်တွေ့ဆုံခဲ့ပါရှင်။
မှန်ဂျင်းနိုင်ပြောပြခဲ့တာပါရှင်။အခုထိုင်းနိုင်ငံကမူရစ်တရားခံပြေးတရားကိုမြန်မာပြည်မှာဖမ်းမိတဲ့အကြောင်းပြောပြပါမယ်။ထိုင်းနိုင်ငံကအလို့ရှိနေတဲ့မူရစ်ဆေးဝါးအယောင်ဝယ်သမားတရားခံပြေးတူကိုမြန်မာအာဏာပိုင်တွေကတိုင်းတုံမျိုးမှာဖမ်းဆီးလိုက်ပါတယ်။ရင်တိုက်မှုဖြစ်ရာကနေဖမ်းမိတဲ့အဲ့ဒီထိုင်းတရားခံပြေးကိုလူဝင်မှုဥပဒေနဲ့တရားစွဲထားပြီးထိုင်းနိုင်ငံကိုပြန်လည်လွှဲပြောင်းပေးဖို့စီစဉ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံကမူရစ်ဆေးဝါးအယောင်ဝယ်မှုနဲ့အလို့ရှိနေတဲ့အသက်29နှစ်အရွယ်နိုင်ကောက်ထဝက်ချိုင်းဟာမြန်မာနိုင်ငံရှမ်းပြည်ကျိုင်းတုံမြို့မှာကားတိုက်မှုဖြစ်ရင်းနဲ့မြန်မာအာဏာပိုင်တွေကဖမ်းဆီးမိခဲ့တာပါ။သူဟာထိုင်းရဲတွေအလို့ရှိနေတဲ့မူရစ်ဆေးဝါးနဲ့ပတ်သက်တဲ့တရားခံတဦးအပြင်ထိုင်းနိုင်ငံမှာ2018ခုနှစ်ကထိုင်းနိုင်ငံသူကာရာအိုကေမဲပလာယွတ်နဲ့ တငယ်ချင်းမနှစ်ဦးကကာရာအိုကေမှာမိန်းကလေးငယ်တဦးကိုပူပေါင်းကြံစီတက်ဖြတ်ခဲ့ကြပြီးမြန်မာနိုင်ငံတာချီလိတ်မြို့ကိုထွက်ပြေးကြတဲ့အမှုကြီးမှာထဝက်ချိုင်းကတရားခံမျိုးသမီးတွေကိုအဓိကကာကွယ်ပေးခဲ့တယ်ဆိုပြီးထိုင်းရဲတွေကဆွဆွဲထားတာပါအခုခါမှာတော့သူ့ကိုမြန်မာနိုင်ငံကျိုင်းတုံမြို့နယ်ရဲစခန်းကနေဖမ်းဆီးမိခဲ့ကြောင်းကျိုင်းတုံအခြေဆိုင်မြန်မာနိုင်ငံမူရေးတပ်ဖွဲ့ ตุ๊ตุ๊พั้นน่ะพั้นหาอีปะเนาะอ๋อโอเคพั้นท่าบังโอเคตุ๊รู้เปลี่ยนล้วยตาดิจ้องตาดิยะสิอะไรดิจ้ะรอจม้ารู้อ่ะมูยิกะไม่ดีตุ๊รู้เตยเยโลลุบไปแล้วพั้นน่ะซะรอเลยมูยิกะเตยเยโลลุบขาซะรอตีบาโอเคๆว่าจ้ะรอสแกนอ่ะพั้นน่ะซะรอจม้ารู้อ่ะตุ๊รู้ก็รอฟันออฟันท่าเลยตุ๊รู้บาเลยเสร็จลุเตยซะรอจม้ารู้อ่ะเทเสร็จไม่ดีปะ ပြည်စီဝါလောကမှာနိုင်ငံမြောက်ပိုင်းဒေသတွေစီကိုပို့ပေးနေသူဖြစ်ထိုင်းရဲတွေကအလို့ရှိနေတဲ့တရားခံတဦးဖြစ်တယ်လို့လူတက်မှုကျူးလွန်ခဲ့တဲ့ထိုင်းမျိုးသမီးတွေကိုမြန်မာနိုင်ငံဘက်ချမ်းမှာနေရာထိုင်ငင်းစီစဉ်ပေးခဲ့တယ်ဆိုပြီးထိုင်းရနာပိုင်းတွေကဆွဆွဲထားတာပါဇန်နဝါရီလ26ရက်နေ့ညကတော့ကျိုင်းတုံမြို့မှာကားနှစ်စီးတိုက်မိရာကနေကားမောင်းလာသူဟာထိုင်းလူမျိုးတဦးဖြစ်တာကြောင့်စစ်
ပါတော့မယ်။နိုင်ငံရေးလှုပ်တဲ့မြန်မာအမျိုးသမီးဥယေတိုးပွားလာပုံနဲ့သူတို့ပါဝင်တဲ့အခမ်းကဏ္ဍနဲ့ပတ်သက်တဲ့သူတေသနစာရန်အကြောင်းဥအောင်ခင်တုံသက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ဒီပေါင်း60လောက်စစ်အာဏာရှင်စနစ်ကြီးစိုးတဲ့မြန်မာပြည်မှာနိုင်ငံရေးလုပ်တဲ့အမျိုးသမီးအလွန်နည်းနေပါတယ်။2010နဲ့2015ရွေးကောက်ပွဲမှာအမျိုးသမီးတွေကိုရွေးကောက်တင်မြှောက်ကြတဲ့အတွက်အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေရှိလာပါတယ်။ဒါပေမဲ့ခေါင်းဆောင်မှုဆုံးဖြတ်နိုင်မှုစတဲ့နေရာတွေမှာအမျိုးသမီးပါဝင်မှုဟာအားနည်းနေသေးတာတွေ့ရပါတယ်။အမျိုးသမီးနိုင်ငံရေးလုပ်တာကိုမလိုလားတဲ့အမျိုးသမီးတွေလည်းရှိပါတယ်။သူတို့ရဲ့ထောက်ခံမှုရဖို့ကပိုပြီးခက်ခဲတယ်လို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေကယူဆကြောင်းသိရပါတယ်။ဒါကြောင့်မို့အမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေရဲ့အတွေ့အကြုံကို Asia Foundation နဲ့ဖန်တီးအိမ်အဖွဲ့တို့ပူးပေါင်းပြီးလွန်ခဲ့တဲ့ April ကစာတမ်းတစ်စောင်ထုတ်ဝေပါတယ်။ရွှေရွှေစိမ့်လတ် Kim Ni Mickey ကျော်မြင့်နဲ့ Susan Lee ဆိုသူအမျိုးသမီး၄ဦးပြုစုတဲ့စာတမ်းဖြစ်ပါတယ်။ဒီထဲမှာရွှေရွှေစိမ့်လာ2015ရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်အဖြစ်တင်မြှောက်ခံရတဲ့ NLD အမတ်ဖြစ်ပြီး Susan Lee ဟာ British Council မှာအလုပ်လုပ်နေတဲ့ဥပဒေပညာရှင်ဖြစ်ပါတယ်။ကျန်တဲ့ဦးကတော့ Asia Foundation ရဲ့မြန်မာရေးရာအမှုတမ်းတွေဖြစ်ပါတယ်
။နိုင်ငံရေးစိတ်ဓာတ်တက်ကြွနိုးကြားလာခြင်း1908ခုနှစ်မှာ YMBA ဗုဒ္ဓဘာသာလူငယ်များအသင်းကိုတည်ထောင်ပါတယ်။နောက်10နှစ်ကျော်ကြာတော့ပညာတတ်မြန်မာအချို့ရဲ့ဇနီးတွေကမြန်မာကုမာရီအသင်းကို1919ခုနှစ်မှာတည်ထောင်တာမို့တိုင်းရေးပြည်ရေးလူမှုရေးမှာမြန်မာအမျိုးသမီးတွေပါဝင်လာတာအနှစ်100ကျော်လောက်ရှိသွားပြီလို့ပြောနိုင်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်တဲ့ကိုယ်စားလှယ်လက်ထဲဝန်ကြီးဌာနအချို့ကိုပေးအပ်တဲ့ဒိုင်အာခီအုပ်ချုပ်ရေးကာလ1935မှာမြန်မာအမျိုးသမီးတွေမဲဆန္ဒပေးခွင့်ရရှိပါတယ်။ဒါပေမဲ့နှစ်ပေါင်း60ကျော်စစ်ဘုကြီးစိုးလာတဲ့မြန်မာနိုင်ငံမှာအမျိုးသမီးနိုင်ငံရေးလုပ်တဲ့အစဉ်အလာအလွန်နှဲပါတယ်။အမျိုးသမီးတွေအုပ်ချုပ်ရေးကဏ္ဍမှာဒန်းတူညီတူပါဝင်နိုင်ရေးအတွက်မဟာဗျူဟာ10နှစ်စီမံကိန်း2013ခုနှစ်မှာချမှတ်ထားပါတယ
်။ဒါပေမဲ့လက်တွေ့မှာတော့အမျိုးသမီးပါဝင်နိုင်တဲ့ကဏ္ဍဟာအမြီးကန်သဘောလိုဖြစ်နေပါတယ်။လွတ်တော်ပထမ9နှစ်သက်တမ်းမှာရွေးကောက်ခံရတဲ့ကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက600ခန့်နှုန်းသာရှိပါတယ်။ကျန်းဖို့ပါတီကြီးစိုးတဲ့2010ရွေးကောက်ပွဲကို NLD ကသပိတ်မှောက်ပြီး2012ရောက်မှဂျားပြတ်ရွေးကောက်ပွဲဝင်လာမှုလွတ်တော်အမှတ်43ဦးသာရရှိပါတယ်။2015ရွေးကောက်ပွဲမှာ NLD အနိုင်ရတော့အမျိုးသမီးလွတ်တော်ကိုယ်စားလှယ်ဦးရီတိတိတာတာတိုးပွားလာတာတွေ့ရပါတယ်။တပီလုံးကလွတ်တော်အစင်းစင်မှာအမျိုးသမီးကိုယ်စားလှယ်ဦးရေစုစုပေါင်း152ဦးရှိလာပါတယ်။ ပြည်ထောင်စုလွှတ်တော်မှာအမျိုးသမီးအမှတ်69ဦးရှိလာတဲ့အတွက်ရွေးကောက်ခံရသူကိုယ်စားလှယ်စုစုပေါင်းမှာအမျိုးသမီးက14ရာခိုင်နှုန်းရှိလာပါတယ
်ဒုတိယအကြိမ်လွှတ်တော်သက်တမ်းမှာပထမအကြိမ်လွှတ်တော်တဲ့အမျိုးသမီးကိုယ်စားလှယ်ဦးရေနှစ်ဆပိုလာပါတယ်ဒါပေမဲ့နိုင်ငံရေးပါတီခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေအလွန်နည်းနေပါတယ်ပါတီဗဟိုအလို့အမှုဆောင်ကော်မတီမှာ90ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ကြပါတယ်ပြည်내တိုင်းခရိုင်အဆင့်မှာလဲခေါင်းဆောင်ပိုင်းမှာအမျိုးသမီးဦးရေဟာ600ခိုင်နှုန်းသာရှိပါတယ်ဝန်ကြီးနဲ့ဒုဝန်ကြီးအဆင့်မှာလဲအမျိုးသမီးပါဝင်မှုဟာအလွန်နည်းနေပါတယ်2015ခုနှစ်ရွေးကောက်ပွဲအနိုင်ရတဲ့အမျိုးသမီး NLD အမတ်ထဲမှာ94ရာခိုင်နှုန်းဟာဘွဲရသူတွေဖြစ်ကြပြီးအမျိုးသားထဲမှာ88ရာခိုင်နှုန်းကသာဘွဲရသူတွေဖြစ်ကြပါတယ်လွတ်တော်အမတ်ဖြစ်လာကြတဲ့အမျိုးသမီးတွေကိုသူတို့နေထိုင်ရာအတိုင်းဝိုင်းကပို့ပြီးရိုသေလေးစားလာကြပါတယ
်အမျိုးသမီးအမတ်တွေလွတ်တော်ကော်မတီမှာပါဝင်ကြပြီးမဲ့မိမိကိုမိမိယုံကြည်မှုမရှိလို့ကော်မတီဥက္ကဋ္ဌဖြစ်ဖို့မကြိုးစားကြဘူးလို့ဆိုပါတယ်ကျေပွင့်ပြမေးခွန်းကိုမေးမြန်းရမှာအမျိုးသမီးအမတ်တွေမေးတာကအလွန်နည်းပါတယ်။လွတ်တော်အစည်းအဝေးမှာဥပဒေကြမ်းကိုဥဆောင်တင်သွင်းတဲ့အမျိုးသမီး10ဦးရှိပါတယ်။ပါတီဝင်အချင်းချင်းသာပူးပေါင်းဆောင်ရွက်ကြပြီးအခြားပါတီတွေနဲ့လက်တွဲပြီးဥပဒေပြုဖို့ကြိုးစားတာမျိုးကတော့မရှိသလောက်ပဲလို့ဆိုပါတယ်။မိမိရဲ့မဲဆန္ဒနည်းမျိုးအကျိုးစီးပွားကိုအဓိကထားပြီးမှပါတီလမ်းစဉ်ကိုထိခိုက်လာမှာကိုလည်းစိုးရိမ်ရတယ်လို့ဆိုပါတယ်။အမျိုးသမီးလွတ်တော်အမတ်တွေရင်ဆိုင်နေရတဲ့အကြီးဆုံးအခက်အခဲဟာအမျိုးသမီးနိုင်ငံရေးလှုပ်တာကိုမလိုလားတဲ့အမျိုးသမီးဒုကြီးပဲဖြစ်တယ်လို့ဆိုပါတယ်။သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုတွေ့ကြည့်တဲ့အခါမှာအမျိုးသားမဲဆန္ဒရှင်ရဲ့စန့်ကျင်မှုကနည်းပြီးအမျိုးသမီးမဲဆန္ဒရှင်ရဲ့စန့်ကျင်မှုကပိုများနေတယ်လို့စစ်တမ်းမှာဖော်ပြပါတယ်။ဒါကြောင့်အမျိုးသားအမျိုးသမီးညီတူညီမျှဖြစ်အောင်ကြိုးပမ်းရမှာအမျိုးသမီးအချင်းချင်းသဘောထားကွဲလွဲချက်ကြီးမားတာကိုလေအကြောင်းရင်းတစ်ခုဖြစ်ကြောင်း Asia Foundation နဲ့ဗန်ဒီအိမ်အဖွဲ့ရဲ့စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးတုံးတက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian တုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီတွင်ပါ English American Style Kanda မှာအေးမြတယ်လို့ဒီပြရတဲ့ cool ဆိုတဲ့ဝဟယကိုအခြေခံတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
keep a cool head
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက keep keep ကထားပါ a ကတခု cool cool ကအေးမြတာ head head ကဥကောင်းဆိုတော့စကားခုရဲ့လုံးောက်ဒီပေကတော့အေးမြတဲ့ဥကောင်းကိုထားပါပေါ့idiom ဆိုတဲ့တော့ဒီပဲကလည်းသိမကွာလှပါဘူးအရေးကြုံတဲ့အခါစိတ်ထိန်နိုင်တာပြရမခတ်ပဲခေါင်းအေးအေးထားစဉ်းစားနိုင်တာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader
ခေါင်းဆောင်လုပ်ချင်နေဆိုရင်ခင်ဗျားနေနဲ့အရေးပေါ်အခြေအနေမှာခေါင်းအေးအေးထားစဉ်းစားကြံတွေနိုင်ရမယ်လို့ဒီပေရပါလေဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ You have to keep a cool head in handling crisis if you want to be a leader
ကိုယ်စလေတင်ပြပြီးမှကတော့
keep your cool
ဖြစ်ပါလေစာလုံးပေါင်းက keep keep ကထားပါ why you are your ကတင်ရဲ့ cool cool ကအေးမြတာဆိုတော့စကားလုံးကြီးတည်းရဲ့ဒီပဲကတော့သင်ရဲ့စိတ်ကိုအေးအေးထားပါဗော။ idiom ဆိုတဲ့တော့ဒီပဲကလည်းသိမကွာထားပါဘူး။အခက်ခဲတွေ့တဲ့အခါစိတ်လှုပ်ရှားမှုသိမပြတာစိတ်အေးအေးစိတ်ငြိမ်ငြိမ်ထားတာမျက်နှာပြက်ချင်းမရှိပဲအိန္ဒိယဆဲထားနိုင်တာကိုယ်စိတ်ကိုကိုယ်ထိန်းထားနိုင်တာဘာမှမဖြစ်သလိုနေနိုင်တာမျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်တဲ့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
When you go for a job interview, you have to keep your cool and do the best you can.
အလုတ်လျှောက်ထားလို့တွေ့ဆုံမိမြန်ကန်းသွားမယ်ဆိုရင်စိတ်အေးအေးချပြီးကိုအတက်နိုင်ဆုံးတော့ကြိုးစားဖို့လိုတယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ When you go for a job interview you have to keep your cool and do the best you can
ကိုစလေတင်ပြပြီးမှကတော့
lose your cool
ဖြစ်ပါတယ်စာလုံးပေါင်းက LOSE lose ကဆုံးရှုံးတာ YOUY ယောကသင်ရဲ့ COOL cool ကအေးမြတာဆိုတော့စကူခုရဲ့ diet ဒီတွေကတော့သင်ရဲ့အေးမြတဲ့စိတ်ကိုဆုံးရှုံးတာပေါ့စောစောကတင်ပြခဲ့တဲ့စိတ်ကိုအေးအေးထားပြီးထိနိုင်နေဆိုတဲ့ keep your cool idiom နဲ့စကြင်ပဲလို့ဆိုရမယ် lose your cool အတုံးကတော့ရုတ်တရက်ကိုဒေါသစိတ်ဝင်းနေတဲ့စိတ်စသဖြင့်ကိုမထိန်နိုင်တာစိတ်လွတ်သွားတာအော်လာဟစ်လာရိုက်လာနှစ်လာထိုးလာကြိလာငိုလာယူလာဖြစ်ရတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်တို့ပြောရမယ်ဆိုရင်တော့ဒေါသထွက်နေတာကိုမထွက်တရားဟန်ဆောင်ပြီးတော့မနေနိုင်တာစိတ်ကိုမထိန်ထားနိုင်တာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့ဒေါသအိုးပောက်ကွဲတယ်ဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ My neighbor's dog barked all night so I lost my cool and banged at his door
ကျွန်တော်ရဲ့အင်းကြီးချင်းခွေးကတညလုံးဟောင်လိုက်တာကျွန်တော်လည်းဒေါသကိုမထိန်နိုင်တော့ပဲသူ့အိမ်တကားကိုသွားထုလိုက်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ My neighbor's dog barked all nightSo I lost my cool and banged at his door.
Cool, now so un tin pya pi ma ga ro.
Cool your heels.
Chi ba de, sa lung bang wa C O O L cool ga di nya ma verb kriya phit tung thwa ra phit bi. A de be ga ro e aung lut da. Why o you are yoga tin ye H E E L S heels ga chi phnaut dwi so ro sa su thung ye lung gao de be ga ro chi phnaut dwi ko e aung lut da bo.Idiom ဆိုတဲ့တော့ဘာဒီပဲကတော့စိတ်တူနေတာဒေါသထွက်နေတာကိုခြေလွန်လက်လွန်မဖြစ်စေဖို့စိတ်ငြိမ်သွားအောင်တစ်ခုခုပြုလုပ်တာကိုဆိုလိုတာဖြစ်ပါတယ်။ဥပမာဒေါသတိတ်ထွက်နေတဲ့သူကိုသူ့ကိုဒေါသထွက်အောင်လုပ်တဲ့လူနဲ့ချချင်းပေးမတွေ့ပဲအပြင်မှာခဏဆောက်ခိုင်းထားတာစိတ်ကိုအေးအေးထားဖို့ပြောတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။တို့လိုပြောရမယ်ဆိုရင်တော့စိတ်ပြေရလိအောင်ခဏထိန်ထားတဲ့သဘောမျိုးဖြစ်ပါလေဒီသုံးဟာနောက်အဓိပ္ပာယ်တစ်မျိုးလည်းရှိပါလေအဲ့ဒါကတော့ခဏစောင့်ခိုင်းထားတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ကျွန်တော်တို့လေမြန်က3နာရီနောက်ကျတော့ဒီစိတ်မှာချီညောင်းအောင်ဆောက်ရတော့တာပေါ့ဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Our flight was delayed for 3 hours so we had to cool our heels at the airport
ဒီတင်ပါ English American Second မှာ cool ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
keep a cool head keep your cool lose your coolCool your heels.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယနိုင်ဝတ်စာအစီအစဉ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။လိုင်းရိုမီတာ3840နဲ့48အပြင်လိုင်းလမီတာ190 VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့48လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။ဆွေးနွေးပွဲကိုကျင်ပစီစဉ်သူကကိုအောင်လွင့်ဦးဖြစ်ပါတယ်။နားဆင်ကြကြရအောင်ပါရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆန္ဒပြဆိုခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့မှာမကြာသေးခင်တုန်းကပဲဆန္ဒပြသူတွေတိုက်ချေထိခိုက်မှုတွေကြုံရတဲ့ဖြစ်ရဆိုရင်လည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုခွင့်နဲ့တစိတစ်ပိုင်းဆက်နွယ်နေတာတွေ့ရပါတယ်ဒါကြောင့်လဲဒီငိမ့်စုစီလိုဥပဒေမျိုးတွေဆက်ရှိသင့်မရှိမသင့်နောက်တခြားတလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့မှာအကန့်အသတ်ဖြစ်နေတဲ့ဥပဒေနဲ့ပတ်သက်လို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးပွဲမှာပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီဒီလူခွင့်ရေးရှင်းနေဖြစ်တဲ့ဦးတိန်တန်းဦးနိုင်ငံရေးကျင်းသားကွန်ကြီးဆော့ရှော့ရေးအတင်းရတီဦးပိုကြီးတို့ပင်နိုင်ဆွေးနွေးပေးကြမှာပါဆိုတော့ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသုံးသက်ချက်တွေကိုကျွန်တော်အရင်ကြားချင်ပါတယ်ဆိုတော့အရင်ဆုံးတော့ဒီဟိုဆရာဦးတိန်တန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ကျွန်တော်တို့ဒီဆန္ဒပြဖို့ခွင့်ပြုချက်ရယူရတဲ့ဒီငိမ့်စုစီဥပဒေအပါအဝင်ပေါ့လေလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်တွေကိုအကန့်အသတ်ဖြစ်နေတဲ့ဥပဒေတွေကျွန်တော်မြန်မာနိုင်ငံမှာဘလောက်များကြံနေသေးလဲဆရာ
အတော်များများကြံနေသေးတယ်ငြိမ်းစုစည်းဥရီကိုလိုက်ကလည်းအဟံတာတစ်ခုပါပဲ2012ခုနှစ်မှာပြဋ္ဌာန်းပြီးတော့2012မှာပြင်ပေးခဲ့တယ်ဆိုပေမဲ့အဲ့ဒီအချက်လက်တွေအတက်ကိုမရပါဘူးအကြောင်းကြားရမလို့ဘူးဆိုမဲ့အကြောင်းကြားုံကြားရခုပြင်တင်ရမလို့ဘူးဆိုမဲ့ခုပြင်တင်ရတဲ့သဘောမျိုးပဲဖြစ်နေတယ်နောက်တစ်ခါခုနလေ120ကအယူလို့ကနိုင်ငံတော်ဆိုအကြီးအပြည့်စေမှုကိုပုံပေါင်း95ခါဝေးလို့သက်သက်ောက်ခါကြီးစတဲ့ဒီနီလန်းပေါင်းစုံနဲ့ကျွန်တော်တို့ freedom of expression ပေါ့ free ofဒီလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်ကိုကန့်တပိပိနဲ့ဥရိယာအမြောက်များကမှမဆက်လက်တည်ရှိနေတယ်လို့ကျွန်တော်ပြောရမှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ကိုဘူချီရဲ့သဘောထားလည်းသိချင်ပါတယ်ကိုဘူချီကဒီနိုင်ငံရေးအကျဉ်းသားရဲ့အရေးကိုအနီးကပ်လဲဟိုကုညီဆောက်ရှောက်နေတဲ့ဖွဲ့အဖြစ်တော့ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စိုးဝေးခွင့်တွေနဲ့ဖန်ခံစီခံထားရတာတွေကဒီအစိုးရအပြောင်းလဲတွေဖြစ်ခဲ့ပေမဲ့လည်းနောက်ပိုင်းမှာဘလောက်ထိကြေကြေပြင်းပြင်းဆက်ဖြစ်နေရတယ်တွေ့ရလဲကိုဘူချီ
ဒီအဖွဲ့အစည်းတွေကတော့အခုချိန်ဒီအကြောင်းမျိုးမျိုးနဲ့အများဟိုအများကြီးဆက်ဖြစ်နေပါသေးတယ်။အဲဒီမှာဒီ66ကကြီးနဲ့အဖမ်းခံရတာတွေနောက်ပြီးတော့ဒီသတင်းတော့တွေအဖမ်းခံရတာတွေကအခါနောက်ဒီတိုင်းသားနေမိတွေမှာလည်းမတရားတင်ဆက်သွမှုနဲ့ဆိုပြီးတော့ဖမ်းဆီးတင်ဆက်နေရတဲ့ကိစ္စတွေနောက်လေသမားတွေအဖမ်းဆီးတင်ဆက်နေရတဲ့ကိစ္စတွေအခါရှိနေဖမ်းဆီးတင်ရတယ်တော့အများကြီးရှိပါတယ်။အဲလိုပဲဆက်တော့ကိုတင်နေဦးထောက်ကြရဲဆိုတော့ဒီငင်းစုစီဥပဒေဆိုတာကဒီကျွန်တော်တို့ဒီပြင်ဆင်နေတဲ့အချိန်တုန်းကအများကြီးကျွန်တော်တို့ဆက်ကအငင်းနဲ့အငင်းတွေကိုဆွေးနွေးကြတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဆွေးနွေးကြတဲ့အငင်းတွေကတကယ်ဥပဒေထွက်လာတဲ့အခါမှာအများကြီးပါလာတာမျိုးမဟုတ်ဘူးနောက်တစ်ခုကဒီဥပဒေပြုသူတွေစဉ်းစားနေတဲ့စဉ်းစားချက်တွေကသူတို့ကိုဝေဖန်တာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်ဟိုမတရားသဖြင့်ပြောတာပဲဖြစ်ဖြစ်ဆိုရင်စိတ်ရှိပြီးခံနိုင်သောအားဖြင့်သူတို့ဘက်မှာညော့နေတာမျိုးတွေရှိတယ်အဲ့လိုမျိုးတွေမလုပ်အောင်လို့ဆိုပြီးတော့ဥပဒေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်ထားချင်တဲ့ပုံစံမျိုးတွေကိုလည်းကျွန်တော်တို့တွေ့လာတာရှိပါတယ်ကြရကဥပဒေပြုသူတွေဘက်ကနေပြီးတော့တကယ်ကိုကျွန်တော်တို့ဟိုစိတ်ရှည်လက်ရှည်နဲ့ငင်းကြဲကြဲနဲ့စာဝတ်တို့လေနောက်တစ်ခုကဥပဒေချက်တွေထမကန့်သတ်မှုတွေရတယ်အများကြီးပဲတခါကြလို့ရှိရင်ဥပဒေကိုနေဥပဒေကပြန်ပြီးခံမိုးတဲ့ဟာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့မျိုးတွေရှိတယ်လို့တခါကြလို့ရှိရင်ဥပဒေကဒီပေါ်ဒီပေါ်အခြေခံဥပဒေကပေးရတဲ့အခွင့်အရေးတွေကိုလည်းပြန်ပြီးချင့်ချယ်တဲ့ပုံစံမျိုးတွေဖြစ်နေတဲ့မျိုးကိုလည်းကျွန်တော်တို့ဆိုရင်ရတာရှိပါတယ်အဲ့ဒီအပြင်အမိတ်ကြော်ညာတာတွေကကျွန်တော်တို့ပြည်သူတွေလည်းလမ်းမမီနိုင်တဲ့အနေအထားမျိုးတွေရှိပါတယ်အဲ့လိုမျိုးအမိတ်ကြော်ညာတွေအကြော်ညာတွေကိုလည်းကျွန်တော်တို့အများပြည်သူသိရောကြက်ထန်းဟိုကျင်းညာတာမျိုးတွေကျွန်တော်တို့သိမတွေ့ရတာမတွေ့ရပါဘူးဆိုတော့အဲ့ခါကျတော့အလုပ်လုပ်တဲ့ဆောင်မှာအခက်အခဲတွေအများကြီးရှိနေတာကိုလည်းကျွန်တော်တို့ကြားသိနေရတာရှိပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့တကယ်တော့ဟိုတစ်ချိန်တော့ဆိုတော့ဒီနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားတဲ့သူတွေသတင်းမီဒီယာတွေကိုဒီအရေးပေါ်စီမံမှုဥပဒေပုံမှန်5ညတို့တစ်ဆယ်ကာကြီးတို့ဒီတရားစင်ပုံမှန်စက္ကွန်တစ်တို့လို့ပုံမှန်တွေတုံးပြီးအရေးယူတာမျိုးကတော်တော်တွင်းကျဲပါတယ်ဒီနောက်ပိုင်းမှာတော့ဒီနိုင်ငံတော်အချင်းယူပြည့်စုံမှုပုံမှန်905တို့ဆက်သွယ်ရေးပုံမှန်ဒီ66ကာကြီးတို့အခုဆိုရင်တော့ဒီငိမ့်စုစီပုံမှန်18တို့နောက်ဆုံးဆိုရင်လည်းဒီနိုင်ငံတော်လျှော့ဝှက်ချက်အုပ်ရီတို့လို့ဥပဒေတွေကိုထောက်တုံးတာမျိုးတွေတော့ရှိပါတယ်ဆိုတော့ဒါဒီလိုနေရာမှာတကယ်ပေါ့လေဖြစ်တာဖြစ်ပြင်းတာဖြစ်လုတ်ခဲ့တာရှိရမယ်လေကြံတာရလည်းကြံနေတုံးဆိုတော့တတလောအခြေအနေမျိုးမှာပေါ့လေဟိုပြင်ဖို့ပဲဖြစ်ဖြစ်ဖြတ်ဖို့ပဲဖြစ်ဖြစ်ဦးစားပေးလုတ်တင်တဲ့ဥပဒေဒီထဲမှာဘယ်ဥပဒေရှိနေမလဲဆရာဦးတင်းတန်းအောင်ဆွေးနွေးပေးပါခင်ဗျာ
ဆက်ကွန်တက်ပြဆက်ဒါမတရားတဲ့ဆက်ကွန်တက်ဆက်ကွန်တက်နောက်တစ်ခါကျွန်တော်တို့ဒီ2012ခုနှစ်ဆက်ကွန်တက်ဒီငင်းရတာဆိုရင်စီတန်းနဲ့လည်းဖွင့်တယ်ပြန်ပြင်အောင်ပါပဲနောက်ဖြတ်သိမ်းမှု2023နိုင်ငံတော်ဝန်ကြီးချုပ်အဲ့ဥပဒေဒါတွေကတော့ဥစားပေးပြီးတော့ကျွန်တော်တို့ဖြတ်သိမ်းရမယ့်ချက်တွေဖြစ်နေတာဥပဒေတွေဖြစ်တယ်။ဒါတော့66ကာကြီးပေါ့ဗျာ။ကျွန်တော်တူတဲ့အနေနဲ့အဲ့ဒီဟိုကကြီးကတော့ရှိနေပြီ
။ဟုတ်ကဲ့ကျေးဇူးပါ။ကိုဖို့ကြီးရဲ့သဘောထားကိုခင်ဗျာကျွန်တော်တို
့ဟိုအဲ့ဒီမှာဒီဥမာနိုင်ငံတော်လျှို့ဝှက်ချက်လိုဟာမျိုးကလည်းတကယ်ကိုပြည်ရင်ကြောင်းလဲပြင်းနေစီတာပါ။နိုင်ငံတော်လျှို့ဝှက်ချက်လိုဥပဒေမျိုးကတော့လိုတော့လိုအပ်တယ်ရှိပါတယ်။အထူးသဖြင့်ဘယ်လိုတွေအတွက်လိုအပ်တယ်လဲဆိုတော့နိုင်ငံတော်မှာအစိမ့်မြင့်တာဝန်ထမ်းဆောင်နေတဲ့သူတွေနဲ့ဝန်ထမ်းတွေကနိုင်ငံတော်အတွက်ထင်းသွင်းရမယ်ဆိုတဲ့တရင်အချက်လက်တွေကိုသူတို့တာဝန်ချမ်းဆောင်ပြီးတော့တဲ့အချိန်မှာဒီတာဝန်ချမ်းဆောင်နေတဲ့အချိန်မှာဒီလိုထင်းသွင်းရမယ်ဘာမျိုးလို့ရှိပါလဲ။ဒီဟာကိုဖောက်ထွက်တယ်ဆိုလို့ရှိရင်တော့နိုင်ငံတော်လှုပ်ဝှက်ချက်အုပ်စုနဲ့အရေးကြီးရမယ်ဆိုတော့တော်တော်များများပါလိမ့်ရှိပါလေ။ဒါပေမဲ့အဲ့ဒီဟာကအများပြည်သူနဲ့မဆိုင်ဘူး။နောက်တစ်ခုကတရင်သမားတွေနဲ့မဆိုင်ဘူးဆိုတဲ့ဟာမျိုးကိုတိတိကျကျဆရာဥပဒေမှာတော့ကျွန်တော်တို့ပြန်ပြီးတော့ပြင်ဆင်ဖြင့်လဲဆိုတာမျိုးတွေရှိတယ်။ဒါတော့ကိုယ်တိုင်လည်းဥပဒေသဘောတူတာကတော့ဒီမတရားသိမ်းဆက်သွယ်မှုဒါတော့ကျွန်တော်တို့ဖြတ်ကိုပြရပါမယ်။အဲ့ဒီဟာကစီရင်းငင်းငင်းရေးအတွက်နဲ့ဒီအမျိုးသားပြည်နယ်တက်မယ့်ရေးအတွက်အများကြီးကိုတောက်ချက်ဖြစ်နေတာမျိုးရှိပါတယ်။အဲ့ဒီဥပဒေကလူဝင်လူသူတို့သုံးလို့လေဆက်ဒီစားတွေမှာလူဝင်လူသူတို့သုံးလို့ရနေတဲ့ဥပဒေမျိုးလေးဖြစ်နေတဲ့အတွက်ဒီလိုဥပဒေမျိုးလေးကိုတော့ကျွန်တော်တို့အများဆုံးကန့်သိမ်းခဲ့ပါတယ်။အဲ့လိုပဲ66ကကြီးဆိုတော့ကလည်းကျွန်တော်တို့ပြန်ပြင်မမှုဖြစ်တဲ့ဟာတွေကိုရည်ရွယ်မှုမလုပ်တင်ဘူးပေါ့။ဆိုတော့နောက်တစ်ခုကလည်းနိုင်ငံတော်အကြီးအကဲတွေဖြစ်လာတယ်ဆိုလို့ရှိရင်တစုံတယောက်ပြည်သူတစ်ယောက်ကနေပဲဖြစ်ဖြစ်ပေါ့။သူတို့မကြည်နဲ့လို့ကံမဖို့ဒေါသထွက်လို့ဇဝင်းကျင်းတဲ့စကားတွေနဲ့တိုးဆုံမိကြရည်လည်းရှိကောင်းရှိပါလိမ့်မယ်။ဒါကိုဟိုဇဝင်းပြစ်မှုလိုမျိုးသဘောထားပြီးတော့ကိုကျွန်တော်တို့ကလုပ်ကိုမလုပ်တင်ပါဘူး။အခြားနိုင်ငံတွေမှာလည်းဒီလိုလုပ်တာမျိုးတွေဒီမိုကရေစီနိုင်ငံတွေမှာလည်းတော့မရှိပါဘူး။
ဟုတ်ကဲ့ကိုဘူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုက်မှာရှိနေပါတယ်ဒီထက်အရင်ဆုံးကတော့ကိုတင်ထေးဝင်းကိုအလှည့်ပေးခြင်းပါတယ်ကိုတင်ထေးဝင်းပြည်မျိုးပါပဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ပါခင်ဗျာကျွန်တော်တို့တန်းဒီကလက်ရှိအချိန်ဒီမှာကျွန်တော်တို့အငယ်ဒီအစိုးရရဲ့ဒီမိုကရေစီမူဝါဒဟာအောက်ခြေအထိဆက်ရောက်မှုလုံးဝမရှိသေးဘူးကွာဒီဒီမိုကရေစီရှင်းစားခြင်းဒီမိုကရေစီဆက်ရောက်မှုမရှိခြင်းဟာဒါလည်းကျွန်တော်တို့ရဲ့ဒီသတင်းလွတ်လပ်ခွင့်လို့ကျွန်တော်လွတ်လပ်စွာထုတ်ဖော်ရေးသားဖြန့်ဝေခွင့်ပြောကြားခွင့်မရှိခြင်းဖြစ်တယ်ဒါကြောင့်မို့လို့ဒီမိုကရေစီအနှစ်သာရဆိုလို့ရှိရင်တန်းဒီရဲ့အစိုးရကဆက်ဆံရဝန်ကြီးဌာနအားလုံးကိုအစိုးရကအုပ်ချုပ်ရမှာကဗိနကပေါ့နော်အဲ့လိုအုပ်ချုပ်ရမှာဘုလို့သမတကကနဝိညာဏသုံးဌာနကိုမပိုင်ကလေးဖြစ်နေပြီးအောက်ချင်လုံချင်လို့လုံနေတယ်ခင်းအချင်းလို့မထင်းမထင်းလို့လုံနေတယ်ဆိုတော့ဘယ်လိုနည်းနဲ့ဒီသတင်းလွှတ်ခွင့်ကတော့ဒီဇိုင်းဆိုတော့ရမှာမဟုတ်သေးဘူးကျွန်တော်တို့လွတ်လပ်စွာထုတ်ဖို့ပြောဆိုရေးသားခွင့်ရှိမှာမဟုတ်သေးဘူးမထင်းမထင်းလို့သူတို့အရေးယူမှာပဲဗျာကျွန်တော်တို့ဒီဇိုင်းတွေ့နေအောက်ချင်မှာ
ဟုတ်ကဲ့ကိုတထေဝင်းကျေးဇူးပါဒီနောက်တူကိုလှည့်ပေးချင်ပါတယ်ကိုနေဦးလင်းဖြစ်ပါတယ်မလေးရှားကိုနေဦးလင်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်သဘောထားတော့တော်တော်များများနဲ့တော့သဘောမတူဘူးလို့ပြောရမလို့ဖြစ်တယ်ကြ။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျွန်တော်စင်ကိုဦးမနေတဲ့အခါကျတော့တချို့ဟာတွေကဒီမိုကရေစီတော့အပြည့်အဝမဟုတ်ဘူးပေါ့ဗျာ။မဟုတ်တဲ့အခါကျတော့ဒါပေမဲ့တစ်ခါကပြန်ကြည့်တဲ့အခါကျတော့ကွန်ပျူတာတဲ့အတိုင်းဒီကွန်ပျူတာရှင်တဲ့အတိုင်းဒီဖြစ်ချင်တဲ့အခါမှာတိုင်းဒီဟာ stabilization ဖြစ်ဖို့လိုတာပေါ့နော်။ပြင်ငိမ့်ဖို့လိုတာပေါ့။အဲ့တော့ခုနပြောတဲ့ဟာလားလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီဥပဒေသားတွေတခုကိုအကြောင်းပြုပြီးတော့တိုင်းပြည်မှာရှိတဲ့နိုင်ငံရေးကောင်းဆောင်တွေတချို့ဟောပေါ့နော်ဟိုဒီဝါရဖြန့်တဲ့လူတွေပုံကိုအမျိုးမျိုးတွေဟာအရွယ်သုံးစားထုတ်ပြီးတော့တိုင်းပြည်ပြည်ငိမ့်မှုစက်ပြတ်အုတ်ထုတ်တဲ့လူဘယ်သူလဲဖြစ်တဲ့ပါစစ်သားပဲဖြစ်ဖြစ်အရသာပဲဖြစ်ဖြစ်အုတ်ထုတ်တဲ့လူမဒီမငင်အောင်လုံချင်းအားဖြင့်တိုင်းပြည်ဟာပြည်ငိမ့်မှုနည်းပြီးတော့ကွန်ပျူတာတဲ့မျိုးကိုနည်းစီမဲ့လို့ကျွန်တော်ကတော့မြင်နေကြ။ဒါကြောင့်စင်ကာပူမှာဆိုလို့ရှိရင်ဟာလားဟိုသူတို့အကန့်အသတ်နဲ့လွတ်လပ်မှုကိုထပ်ပေးလိုက်တယ်အရင်တော့ဆိုမရှိပါဘူး။ အခုဆိုရင် public corner ဆိုတာလုပ်ပြီးလိုက်တယ်လုပ်ပြီးတော့အဲ့ဒီနေရာဒေသမှာခင်ဗျားတို့လည်းလာပြောဆိုခွင့်ရှိပါတယ်ဒါတောင်ကျဲကိုအကြောင်းကြားရပါသေးတယ်ဗျာနော
်အဲ့
တော့ဟိုနောက်တစ်ခုကကျွန်တော်ပြောချင်တာတရုတ်ပြည်ဆိုပါဆိုဒီမိုကရေစီမရှိပါဘူးဗျာဒါပေမဲ့အတိုင်းပြည်ဖွံ့ဖြိုးတိုးတက်တယ်ဒါကြောင့်လည်း stabilization ကိုဦးစားပေးလို့ပါစင်ကာပူကြည့်ပါဒီတိုင်းပါပဲမလေးရှားကအကန့်အသတ်နဲ့ပါဗျာလူတိုင်းကိုဒီမိုကရေစီဆိုပြီးတော့အကုန်လုံးကိုပြောချင်တာပြောလုပ်ချင်တာလုပ်အဲ့ဒီဟာမှဒီမိုကရေစီဆိုရင်တော့တိုင်းပြည်ကိုစတဲ့လုံးနေတဲ့အချိန်မှာတော့မဖြစ်နိုင်ဘူးလို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်တို့တိုင်းပြည်ဟာဒီမိုကရေစီဆိုတဲ့ဟောပေါ့နော်ကွန်ဆက်တစ်ကာလလာပြီးနေရဲ့ဒီမိုကရေစီတိဝရနေတဲ့ကာလလာဆိုတာဒီအခြေချစဉ်းစားကြည့်ပြီးတိုင်းပြည်ဖွံ့ဖြိုးဖို့အတွက်ပဲအဓိကထားကြည့်ကြပါတယ်ကျွန်တော်တို့ပေါ့အဲ့ပြောတာပါခင်ဗျ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီအီးမေးလ်တွေနဲ့ပို့ဖို့ဆွေးနွေးထားတဲ့လူတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကျွန်တော်တို့အမေရိကန်ပြည်အောင်ဆိုတော့မောင်တတနာရဲ့အာပေးစာပို့ထားတာကိုမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လက်ရှိ NND ဆိုရဟာတမျိုးသားလုံးကရွေးချယ်တင်မြှောက်လိုက်တဲ့အဆိုရပါဒါပေမဲ့တမျိုးသားလုံးရဲ့အခြေခံလူခွင့်ရေးတွေနဲ့ဒီမိုကရေစီအခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့အခြေခံဥပဒေမရှိတဲ့အပြင်စစ်ကောင်းဆောင်တွေကအကြောင်းမျိုးမျိုးပြပြီးတော့တရားဥပဒေစိုးမိုးရေးအတွက်အရေးပါတဲ့ဝန်ကြီးဌာနတွေကိုဖဲ့ယူထားတဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီစနစ်အသွင်ကူးပြောင်းနိုင်ရေးအတွက်အလွန်အခက်အခဲဖြစ်နေပါတယ်ဒီလိုအစိုးရလက်အောက်မှာစစ်တပ်လည်းမရှိရဲလည်းမရှိပဲအသွင်ကူးပြောင်းရေးကိုတွားနေရတဲ့အချိန်ဖြစ်တဲ့အပြင်ဒီမိုကရေစီစနစ်နဲ့အံဝင်ခွင့်ကြမဖြစ်သေးခင်အချိန်ထိကတော့ငြိမ်းစုစည်းပုံမှန်ကိုမဖျက်သင့်သေးဘူးလို့ယူဆမိပါတယ်။နောက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးကိစ္စကိုပြည်ထရေးကင်တွယ်ပုံဟာမှားယွင်းနေပေမဲ့လွတ်လပ်စွာစုယုံစည်းဝေးခွင့်ကိုပိတ်ပင်တာဟာသဘာဝကျတယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကရခိုင်ပြည်နယ်တည်ငြိမ်ဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာဖိအားတွေရဲ့ကြားထဲမှာတိစောက်နေရတဲ့အပြင်21ရာစုပြည်လုံးညီလာခံအောင်မြင်စွာကျင်းပနိုင်ဖို့လုံးပန်းနေရတဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုအခြေအနေမျိုးမှာလူမျိုးရေးပဋိပက္ခတွေကိုဥတီပြီးတော့ခွဲရွက်ရေးသဘောဆန်တဲ့အခမ်းအနားမျိုးမကျင်းပသင့်ဘူးလို့ယူဆမိပါတယ်။အစိုးရကိုအကြက်ရိုက်စေပြီးလူမျိုးရေးမုန်တိမှုကိုရည်ရွယ်ချက်ရှိရှိဥတီနေတာကြောင့်မြောက်ဦးပဋိပက္ခကိုဒီမိုကရေစီစံနှုန်းတွေနဲ့တိုင်းတာနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါတယ်။
ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူ့ရဲ့မောင်တတနာပေးစာပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥလာထွန်တကုံမျိုးသက်ကပေးစာပါရှားပေါင်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်ပြည်နယ်မြောက်ဦးမြို့အခြေခင်းကတော့ပိုလင်းနဲ့တဲ့လူမျိုးစုကိုပိုင်ပြတ်ထန်းခွင့်အချုပ်ချအာဏာနဲ့ပါဆက်ဆက်နေတာပါဒီဖြစ်ရကိုအသေးစားသုံးသပ်ဖို့လိုပါတယ်လူမျိုးစုတွေရဲ့ကိုပိုင်ပြတ်ထန်းခွင့်အချုပ်ချအာဏာကိုအတိမပြုဖို့အရေးကြီးတာကိုလက်ခံနားလည်ဖို့အထူးလိုအပ်တာပါရှမ်းလူမျိုးစုတွေရဲ့21ရာစုပင်လုံအတွက်လိုအပ်ချက်ဖြစ်တဲ့လူမှုသဘောထားခံယူတဲ့စုဝေးပွဲဆွေးနွေးပွဲတွေပိတ်ပင်တားဆီးခံရတဲ့အဖြစ်တွေကိုလည်းမေ့ထားလို့လုံးဝမဖြစ်ပါဘူးကြည့်လေဒီစုဝေးဆွေးနွေးပွဲဟာငြိမ်းစုစည်းဥပဒေနဲ့အကျုံးမဝင်တဲ့စုဝေးမှုဆွေးနွေးမှုစုဝေးခွင့်ပြောဆိုခွင့်တွေဖြစ်တာပါဒီလိုအခြေအနေမှာဘာဥပဒေမှမလိုတော့ဘူးလေငြိမ်းစုနဲ့ကင်းလွတ်နေရင်အခြေခံဥပဒေအရစုဝေးခွင့်ဆွေးနွေးခွင့်ရှိတာကိုရှိရမှာပါဒီဖြစ်ရကိုသုံးသပ်ရင်ငြိမ်းစုစည်းဥပဒေဆိုတာမျက်နှာဖုံးဖြစ်သုံးဖို့သာဖြစ်ပြီးဖြစ်နိုင်ဖို့ကအဓိကရည်ရွယ်ချက်ဖြစ်တာကိုထင်ထင်ရှားရှားသဘောပေါက်ဖို့လိုပါတယ်ခင်ဗျာဆိုပြီးရေးသားထားပါတယ်ရှင်
ဟုတ်ကဲ့ဒါတော့တကုံမျိုးသက်ကဦးလာထွန်းရဲ့ပေးစာပါဆိုတော့ကျွန်တော်ဒီမြောက်ဦးကိစ္စနဲ့ပြောမယ်ဆိုရင်တော့ဒီမတူတဲ့သဘောထားအမြင်တွေလည်းရှိနေတာတွေ့ရပါတယ်ဒီရခိုင်ပြည်နယ်မှာလက်တလောအချက်တဲတွေဂျုံနေရတဲ့နိုင်ငံရေးနောက်ခံနေရာလည်းရှိနေတာဆိုတော့မတိမချင်းဖြစ်မဲ့အခြေအနေမျိုးကိုတားဆီးသင့်တယ်လို့ယူဆချက်တွေလည်းရှိပါတယ်တချို့ကတော့ငင်းငန်းစွာစူဝေးခွင့်ကိုလေးစားရမယ်ဆန္ဒပြရမျိုးစူဝေးတာတွေခွင့်ပြုရမယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသန်းဝဲသဘောထားကိုသိချင်ပါတယ်ခင်ဗျာဒီတည်ငြိမ်မှုထိခိုက်မှာဆိုလို့တားမြစ်ရတယ်ဆိုပေမဲ့ဟိုလက်တွေ့ဖြစ်သွားတဲ့အခြေအနေကတော့ဒီတားလိုက်လို့ပူဆိုးသွားတယ်လို့မဆိုနိုင်ဘူးလားဆရာ
ဟုတ်တယ်ဗျကျွန်တော်အဲ့လိုဆက်နော်ဟိုဟုတ်ပါလိမ့်မယ်အဲ့ဒီမှာဒီဘလူလာတဲ့ပြဿနာတွေပြတ်နိုင်တာတို့နော်နိုင်ငံတကာမှာလည်းလူအကြောင်းပြတာပဲတိုင်းပြည်တည်ငြိမ်ရေးဆိုတာယူရှိတည်ပြီးတော့ဒါတော့အာဏာရှင်လေးသားမှာတော့သိတော့ပါတော့လေနော်ဒီတပိုင်းမှာဖြစ်ခဲ့တဲ့ဟာမှာလည်းမြောက်ဦးကိစ္စကြည့်မယ်ဆိုရင်တစ်ဖက်ကဒီဟောပြောခွင့်ကိုခွင့်မပေးဘူးအခွင့်ပေးခြင်းအပြင်ပေါ်ပေါက်လာတဲ့ကတ္တနာကဘယ်လောက်ကြီးသလဲခွင့်မပေးခြင်းအပြင်ဖြစ်တာလူခဏယောက်ရဲ့အသက်သုံးခဲ့ရပြီပြည်သူတွေရဲ့အသက်ခဏဆုံးသက်သုံးခဲ့ရတာပေါ်ပြီးမဟုတ်ဘူးဆိုတော့အဲ့လိုအနေထားမျိုးမှာဘသူတာဝန်ရှိသလဲဘယ်အရာကပို့ပြီးတော့အဖြစ်ပြီးချောမှုတွေလဲဆိုတာပေါ်နေတာပဲအဲ့ဒီလိုလက်စုံကိုပြင်ပြလိုက်လို့ဘာဖြစ်သွားမှာလဲ။အော်ခုမပြည့်တော့ခုဒီကိစ္စကြီးကဖြစ်လာပြီ။ဒါတောင်မှနိုင်ငံတကာသတင်းဌာနတွေကဒီပြည်သွားတဲ့လူတွေကအထံဘာသာဝင်တွေမဟုတ်ဘူးပုံကြီးမဖြစ်တာ။တကယ်လို့ဒါကဒီနေရာမှာအခြားလူတွေကဒီဖြစ်မဲ့ဆိုလို့ရှိရင်ကတ္တနာကဒီတော့မဖြစ်ပါဘူး။ ကျွန်တော်ကတော့ဒီရခိုင်ကိစ္စမြောက်ကိစ္စကိုကျွန်တော်သဘောမတူဘူးကဟိုဒီလိုခွင့်ပြုပြီးလိုက်ဘာမှမဖြစ်နိုင်တဲ့ဟာကိုဟောတမင်ခါချင်းကိုတုံးနေဆိုလိုလိုလိုက်တော့ပါပူဆိုးသွားတယ်ဒီဟာကမှန်ကန်တဲ့ယူရတော့ဟုတ်ကဲ့လားလေကျွန်တော်တန်ရရှိတယ်ဘယ်လိုခွင့်ပြုချက်မပေးလို့ရှိရင်ပို့ပြီးတော့တောင်းကျမ်းလာတယ်ဟိုတောင်းကျမ်းလာလို့ရှိရင်အကြမ်းဖက်မှုတွေပေါ်ပေါက်တာရယ်အမေရိကအစိုးရအတူပြက်စီမယ်ဆိုတော့နော်ဟိုယူရတဲ့မျိုးမရှိဘူးလို့ကျွန်တော်တော့မပြောနိုင်ဘူး
โอเคกูบูจีเนี่ยตบอดาครับเนี่ยกูอ่ะเราတို့อ่ะဒီโหสุเววินนี่ฮอเปียววินนี่โปိတ်ไล่ชิงอาพิงอซูเนี่ยกองอ่ะဒီเมียอูกိစ္စကိုนมูท้าပြီးជីမယ်ဆိုရင်อซูเนี่ยกองเบဘက်ကปูหลองများသွားတယ်လို့กูปูจีนี่เนี่ยต้องตัดလို့ရမှာလဲ
โหမြန်မာနိုင်ငံရဲ့ကြံစည်တွေကအရင်လဲရှုပ်ထွေးနေတာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံထဲမှာပါဝင်ပတ်သက်နေတဲ့သူတွေအကုန်လုံးတော့သတိကြီးကြီးထားဖို့လိုအပ်တယ်ဆိုတော့ကိုတော့သတိပြတ်နေတာမျိုးဖြစ်တယ်အဲ့တော့အစိုးရတို့ဒီအုပ်ချုပ်နေတဲ့သူတွေဘက်ကလည်းကိုလိုချင်ရင်ဘာကြောင့်တရားကိုလိုချင်နေဆိုရဲဟာကိုပြည်သူကိုစစ်စစ်ကြာစီးယုံတဲ့ပုံစံမျိုးနဲ့ပညာပြက်ပုံစံမျိုးနဲ့လှုပ်ဆောင်တဲ့နိုင်ရှိတယ်။နောက်တစ်ခုကအဆောက်အုံတွေမှာလှုပ်ဆောင်နေတဲ့အခမ်းအနားမျိုးတွေကိုကျွန်တော်တို့ခွင့်ပြုချက်ပြင်ပြမလို့ပဲနဲ့လှုပ်လက်လက်လှုပ်ခွင့်ပေးတယ်။အဲ့တပြည့်ချက်ထဲမှာပဲအဲ့ဒီပြောဆိုကြရတယ်ဆိုတဲ့သူတွေကလည်းပြောကြဆိုရတဲ့ကိုပြောကြဆိုကြတဲ့အခါမှာအစွန်တရားတွေအမုန်းတရားတွေမဖြစ်ဘူး။ကျော်လေးတစ်ခါကထင်းထင်းပို့လို့လုပ်ပါတယ်။ဒါကတော့ကျွန်တော်တို့သက်ဆိုင်သူအကုန်လုံးအစိုးရကောအုပ်ချုပ်သူရောလွတ်လပ်စွာပြောဆိုခြင်းနဲ့တူရောကျွန်တော်တို့အစီအတရားနဲ့ထင်းထင်းပို့လို့လုပ်ပါတယ်။နောက်တစ်ခုကဒေနီယမောဒေနီယမောပဲဖြစ်ဖြစ်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်ကြီးမပေးဘူးဆိုလို့ပိတ်ထားတာမျိုးလုံးဝမဖြစ်တဲ့။ဆိုတော့တစ်ခုမဟုတ်တစ်ခုကိုတော့ကျွန်တော်တို့ခွင့်ပေးတင်တာမျိုးတွေလုပ်တင်တယ်။ဆေးစွနေပြီးဆေးစွနေပြီးတော့ဖြည့်ရှင်းတဲ့မျိုးတွေရှိပါတယ်။တကယ်ငြိမ်းချမ်းတဲ့ဆန္ဒပြတဲ့ဘုံထုတ်ပေါ်မှုမျိုးတွေကအကျံဖတ်မှုအတွင်ကိုဆောင်မတော့ပါဘူးအဲ့ဒါတွေကထိမ့်သိမ့်လို့ရတယ်တကယ်လို့နှုတ်နှစ်ဖက်ညီညွတ်နဲ့ဆိုင်ဆိုင်မြေမြေနဲ့ဆွေးနွေးကြဆိုတော့အဆင်ပြေနိုင်ပါတယ်ဒါကြောင့်မလို့ဆိုလို့ဆိုတော့ပြောဆိုခြင်းတဲ့သူတွေကိုကျွန်တော်တို့နည်းလမ်းနှစ်ခုရှိပါတယ်အဆောက်အအုံထဲမှာလုပ်တဲ့ဟာတွေအတွက်လုံးဝခွင့်ပြုချက်မလိုဘဲနဲ့သူတို့ပါသူလုပ်ချင်ရလို့ကိုယ်ပြောတဲ့စကားကိုကိုတော်ဝင်ယူအဲ့ဒီလူတွေကလည်းကိုယ့်ဘာကိုထိမ့်သိမ့်အဲ့လိုပဲလွတ်လပ်စွာဆန္ဒပြခြင်းနဲ့ဆိုလို့ရှိရင်ဥပဒေပါအတိုင်းပေါ့လက်တော်တော့ဒါကိုအကြောင်းကြားပြီးတဲ့အခါကျတော့ကိုငြိမ်းငြိမ်းဆန္ဒပြမယ်ဆိုလို့ရှိရင်အတိုင်းကြီးရဲ့သဒ္ဒနာတွေကတရားပြဿနာမဟုတ်ပါဘူး
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကိုတချို့လည်းလေးလိုင်းပေါ်မှာရှိနေပါတယ်။သူတို့ကိုလည်းအလှည့်ပေးခြင်းပါသေးတယ်။တူကတော့ကိုခိုင်ကိုဝင်းမှာရခိုင်ပြည်နယ်မြေပုံမြို့မှာဖြစ်ပါတယ်။ကိုခိုင်ကိုဝင်းသဘောထားလည်းဆွေးနွေးနေပါတယ်။ဒီရော
က်တဲ့ကြက်လည်းပတ်သက်ပြီးဒီတော့ဆက်သွယ်ကြတော့ဒါသူရဲ့လောက်ဆုံးလုံးနေအဓိကကိုနေနေမှာမင်းသက်ပိုက်ပြီးရဲ့ယူကိုရဘလာကြီးနဲ့လောက်မှာအခုကတကယ်စိတ်ပြန်မနဲ့တကယ်လောက်တာဆိုတော့ဒါလူမျိုးတစ်မျိုးကိုလူမျိုးတစ်မျိုးကပြင်းနေတယ်လို့ပြင်းနေလည်းဖြစ်တာဒါကတော့ကျွန်တော်တို့တော့ရင်နာဖို့ကောင်းပါတယ်ဒီကိစ္စကကျွန်တော်တို့အတိတ်မှရှိခဲ့တဲ့အခုရဲ့ရှိခဲ့ပါရှိပါတယ်ဒီဟိုကကျွန်တော်တို့က660ခန့်စစ်ရဆောင်ကြတာတော့လည်းဒီလိုပဲမင်းကိုအဲ့ဒီတော့ဟိုဥနေဝင်လာကြတော့ဒီလိုစိတ်မကောင်းတဲ့ပြန်ပြလုပ်ခဲ့တာလည်းအများကြီးရှိပါတယ်အခုလည်းဒီမြောက်ကျွန်တော်ရဖိုင်ပြန်အချက်စားလာချက်စားကိုမလို့ရဘူးပိုက်မိတော့ဒါလူမျိုးတစ်မျိုးကိုတစ်မျိုးကပိုက်မိတော့ဒါတော်တော်ပေါ့ကြည့်ပါလေဒီဘုံဒီမှာပွင့်နေနေတာမျိုးဆီမှာလွယ်လာတော့ပြောဆိုမယ်
โอเคคุณไคโกวินကျေးဇူးပါအခုကျွန်တော်တို့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်ရှားပေါမယ်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါကျော် A သိန်း NLDရေးထားတဲ့စာကတော့ NLD အစိုးရလက်ထက်မှာလည်းငိမ့်စုစီကိုအစိုးရကသူတို့ကိုပြန်မပြောဘူးဆိုရင်သူတို့ကိုမထိခိုက်ဘူးဆိုရင်ခွင့်ပြုတယ်သူတို့ကိုထိခိုက်မှုရှိမယ်ဆိုရင်ခွင့်မပြုဘူးဆိုပြီးရေးထားပါတယ်မထွေးဆိုသူရေးထားတာကတော့အာဏာရှင်စနစ်လွန်ပြီးတူဦးစေတနာတူပေါ်မှာဆိုသလိုဂျူနာရှိသောအစိုးရနဲ့စီကန်းရှိသောပြည်သူတို့လက်တွဲချင်းဖြင့်နိုင်ငံနဲ့ပြည်သူအကျိုးအမှန်နဲ့အမြန်ဆောင်ရွက်နိုင်ရန်အယက်သားအစိုးရထံပြည်သူတို့၏လိုအပ်ချက်များကိုတိကြလင်းမြန်သိရှိနိုင်ရန်အတွက်လွတ်လပ်စွာစုဝေးခြင်းနှင့်ဆန္ဒထုတ်ဖော်ခွင့်များထားရှိပြီးတခြားသောအကန့်အသတ်နှင့်ဂျားခန်ငိမ့်စုစီဥပဒေထားရှိရန်မလိုပါဆိုပြီးရေးသားထားပါတယ်ရှင
်။ဟုတ်ကဲ့ကျေးဇူးပါဒါတော့ Facebook ကမှတ်ချက်တွေပါဆိုတော့သူတို့ဒီမှတ်ချက်တွေပြည့်ရတဲ့အထက်မှာတွေ့ရတာတချို့ကတော့လေဒီဥပဒေတွေကိုလက်တွေ့ကျင့်သုံးတဲ့နေရာမှာလိုလိုအတိတ်ပဲဖွင့်တာဥပဒေရဲ့ရည်ရွယ်ချက်ကိုတွေးဖြည်းဖြည်းအသုံးချတာတွေကလည်းပြဿနာဆိုတာမျိုးထောက်ပြထားတာတွေရှိပါတယ်။ဆရာဦးသိန်းတန်းကဒါတွေရောဟိုတကယ်ပြဿနာအဖြစ်နဲ့ရှိနေလားကျွန်တော်တို့
ကြည့်ရရဟိုဘလူးသုံးနေဆိုတာပေါ့နော်ဥပမာအဖြစ်ရောက်ကိစ္စကြီးလို့ရှင်ပြောတယ်အားတော့ချောတာလေ။ဒါဒီရဲတပ်ကကြည့်အဲ့ဒီညာကျတဲ့အတိုင်းဆိုရင်တို့က rule of engagement နဲ့เนาะကျွန်တော်တို့ right of memory လို့နော် ဒီရဲ့လက်ဆွဲလို့တရားရာဇကျင်တော်ကြီးတွေအတိအကျလိုက်နာတယ်လို့ပြောလို့ရတယ်ပြောလို့ရတာပေါ့ဗျာဒါပေမဲ့အဲ့တိုင်းဟုတ်မှုဆိုတာကျွန်တော်လည်းမသိဘူးကျွန်တော်တို့ကတော့ကျွန်တော်အသက်65နှစ်ရှိဘဝတစ်ကျော်လုံးနှစ်အများစုကိုဆက်အနာကျင်စနစ်အောင်မှာကြီးမြင့်လာတဲ့အခါကျတော့အဲ့ဒီလူအဲ့ဒီလူကြီးများကြီးတွေဘယ်တော့မှမှန်လို့မရှိဘူးဒါ88မှာလည်းကျွန်တော်တို့ဩဂုတ10ရက်နေ့မှာမြို့တော်ခမ်းမကြီးမှာဆန္ဒပြမလူယုံကြီးကိုအဘာကြီးနဲ့ဖြစ်ပါတယ်ကြိုးတယ်ပြည်ရဲ့လူတွေတောက်တောက်တယ်ဒါမျိုးတလူအမျိုးတွေကျွန်တော်တွေ့ရတယ်ဘောင်ဖုံးမောဖုံးမောအချိန်ခံဆာပါလေအဲ့လိုလာတာပဲကြောင်းကျော်ကြီးနဲ့ကိုးလုံးကြီးနဲ့ပြစ်တာကမြည်ကြီးကြက်ကြတာလေဆိုတော့ဖုံးမောကရင်ပတ်မှန်တူတာပါတဘောကဖုံးမောဒိုင်မင်ထိုးပြီးတော့ဒီကြီးစံကိုခံလိုက်တဲ့တဘောကမြည်ကြီးပါအဲ့ဒါမျိုးကြီးဖြစ်တဲ့အခါကျတော့ယုံကြည်ရမရှိဘူးကြာထမ်းတဲ့ဥတွေတန်းဒိုင်နာတဲ့ဒိုင်နာတွေတော့မသိဘူးနောက်အမြင်ရမယ်အဲ့လိုဒိုင်နာလို့ရှိမရှိဥတွေတွေကိုပုံသားစစ်ဆေးတဲ့ကော်မရှင်ဆိုတာလေသူ့လူနဲ့သူ့ဘက်သားကြီးလွတ်လပ်တဲ့ပညာရှင်တွေဒီလူလူကိုသားကြည့်တယ်လို့ချင်းချင်းကိစ္စမှာကိုယ်တန်းတောင်းတဲ့လူတွေမပါခင်းနဲ့တစ်ပတ်လုံးတစ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့လူအချင်းချင်းတွေမှာဘယ်တော့မှမမှန်တာတကယ်ရမရှိဘူးကျွန်တော်ဖြင့်ကျွန်တော်တစ်ပတ်လုံးမှာအင်းတင်လူတက်မှုပါပဲဒီတက်ဘရဘက်ကနေဒီအမှန်တိုင်းထုတ်ပြန်ပြတာကျွန်တော်ပြူးရနေတယ်တောင်းတာလည်းအလုံးကြီးကြီးတဲ့ကြီးမားတဲ့ကတ္တနာတွေဖြစ်တယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဆရာဦးသိန်းတန်းကျေးဇူးပါဆိုတော့ကိုဘိုးကြီးကိုကျွန်တော်မေးချင်ပါတယ်ဆောစောဦးသိန်းတန်းကိုမေးရမေးကုန်ပါပဲကိုဘိုးကြီးလက်အစောပိုင်းမှာထောက်ပြသွားတာတခုရှိပါတယ်ဒီဥပဒေပြဋ္ဌာန်းတဲ့နေရာမှာဥပဒေနဲ့ဒီနည်းဥပဒေကြားမှာပြဿနာတွေရှိနေတယ်ဆိုတော့ဒီလိုမဖြစ်အောင်အတွက်ပေါ့လေဘလို့အစီအမံတွေလိုအပ်နေလဲ
အဓိကတော့ပြည်သူ့လွတ်တော်ရဲ့အခမ်းအနားကလည်းရေးဒီပါတယ်ဆိုတော့ဥပဒေရဲ့တစ်ကလုံးတိုင်းတစ်ကလုံးတိုင်းကတိကျအောင်ပြင်ပြီးတော့ဖွင့်ဆိုဖို့လိုအပ်တယ်လို့နည်းဥပဒေနဲ့ပြည်သူ့လွတ်တော်ကသိချင်ကြစစ်ဆေးကြီးရကြတော့မစစ်ဆေးခင်အတိမပြုခင်မှာလည်းအများပြည်သူပြည်အောင်ထုတ်ပြန်တဲ့နဲ့အများနောက်တော့မဟုတ်လေစွန့်ကျင်သူတွေနဲ့တိုင်ပင်ပြီးတော့စကလုံးတစ်လုံးချင်းတစ်လုံးချင်းကအစတကယ်ဒီဟိုပြည်မဥပဒေကိုခံမှုသလားဖွဲ့စည်းပုံအခြေခံဥပဒေကိုခံမှုသလားဆိုတာကိုသိကြပြန်ဆန်းစစ်ဖို့လိုပါတယ်ဒါကဥပဒေကိုဆန်းစစ်ဖို့လိုတယ်အဲ့လိုပဲကျွန်တော်ကထောက်ပြခဲ့တဲ့အမိတ်ညီညွှန်ကြားချက်တွေပါအဲ့ဒီအမိတ်ညွှန်ကြားချက်တွေကိုလည်းအများပြည်သူပြည်အောင်နဲ့ဒီလိုလိုလိုလည်းစကားလုံးတစ်လုံးချင်းတစ်လုံးချင်းကိုအကြစီစစ်ပြီးတော့မှအတီးကျူရမျိုးတွေပြန်လုပ်တယ်နဲ့တချို့အမိန့်အညီညွှန်ကြားချက်တွေကပေးဆက်တဲ့ဟာလည်းအများကြီးရှိနေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းဦးရဲ့သဘောထားလည်းသိချင်ပါတယ်ဆရာ။တခုရှိတာကဒီလိုပေါ့လေကျွန်တော်တို့ဥပဒေတွေဘလောက်ပြင်ပြင်ဘလောက်ပြတန်းပြတန်းဥပဒေကိုဟိုလိုက်နာကျင့်သုံးရတဲ့ပုံစံတွေကလည်းတစုံတရာအရေးကြီးရဲလူတွေလို့ယူဆပါတယ်ဆိုတော့ဒီလိုလူတွေအတွက်ကိုရောအခုမြောင်းဦးမှာဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လေဟိုဥပဒေတွေပြဋ္ဌာန်းထားတာရှိရမယ်ဥပဒေနဲ့အညီမကျင့်သုံးဘူးဆိုတဲ့သဘောထားအမြင်တွေလည်းရှိပါတယ်ဒီဥပဒေကိုစောင့်ရှောက်မယ်ကိုလူပုဂ္ဂိုလ်တွေကိုနိုင်ကိုဟာဟိုဥပဒေအတိုင်းမလုပ်မစောင့်ရဘူးဆိုတဲ့သဘောထားတွေလည်းရှိနေတယ်ဆိုတော့ဒီဥပဒေကိုလိုက်နာကျင့်သုံးရမယ်ပုဂ္ဂိုလ်တွေအပိုင်းရောစောင့်ရမယ်ကိစ္စတွေမှာဘယ်လိုအစီအမံတွေလိုအပ်မလဲဆရာ
အမှန်တော့ဟိုသူတို့အပြစ်ပေးရေးယူဖို့ပေါ့ဗျာအဲ့ဒါကျက်ချက်မှန်မှန်လုံးမရပါအဲ့တော့ဥပဒေကြီးရှိပါတယ်ကျွန်တော်ပြည်ပြည်ဆိုကျွန်တော်တို့ရှိတယ်ဟာတောင်းရတဲ့ဆွဲရင်းလက်ဆွဲနော်ရင်းလက်ဆွဲလို့ right of manual ဒီကိစ္စတွေဟာဘယ်လိုက်မှန်တယ်ဟာ rule of engagement ဒါပြီးမဲ့ဒါဒီကိုဘယ်လောက်တိုင်းနာတယ်မလိုက်နာဘူးဒီမှာတည်းဆိုမလိုက်နိုင်လည်းပဲကြက်တရာတစ်ခုတည်းရင်ပို့လူကိုဖုံးညှပ်ပြီးကြတာကြီးပဲကိုယ့်ဘက်ကမှားပါတယ်ဘယ်တော့မှဝန်ခံအဲ့တော့အဲ့ဒါမျိုးစုံတက်ပြစီတယ်ဆိုလို့ရှိရင်အင်မတန်အမှသိပြဖို့ကောင်းတယ်နော်ဒီဒါတဲ့လူကကတော့ကျူးလူတဲ့ဒီအထက်အရာရှိနေတယ်။ကလေးတွေကူးစို့ဗျာ။ဟိုဒီလက်ထရာနဲ့ပူပါတက်တဲ့လူမျိုးတွေကဝင်ပြီးတော့စုံစမ်းစစ်ဆေးတဲ့အခါမှာဘယ်လိုလုပ်ရမလဲဗျာ။ဆိုတော့အဲ့ဒီခါကျတော့ကျွန်တော်ထင်တာကတော့ဒီလိုစုံစမ်းဒီလူတွေဟာနော်တကယ်လို့ဥပဒေလိုက်နာမှုရှိတယ်ဆိုတာကျွန်တော်တို့မှာဒီစုံစမ်းစစ်ဆေးတဲ့အခွင့်အခုဒိုးရယ်ဗျာ။ဆိုတော့စုံစမ်းစစ်ဆေးဖို့တစ်ခုချင်းနေတဲ့လူတို့ဖွဲ့ရင်လည်းခုနကကျွန်တော်ပြောခဲ့တဲ့လိုလွတ်လပ်တဲ့ပညာရှင်တွေလွတ်လပ်တဲ့ကုသပြုသူတွေပါတဲ့ကိုယ်ကြီးတို့လည်းဆက်မှတ်ပြီးတော့ဥပဒေကြာထမ်းခြင်းကိုဥပဒေခွင်းကြောင်းရတဲ့ဒီအချိုးဖောက်တဲ့ဥစ္စာမျိုးတွေပါပြင်းပြင်းထန်ထန်အရင်ဆုံးလို့ဆိုရဲအဲ့လိုမရှိတာတော့အောက်ကကျွလွန်လိုက်အထက်ကပုံပေးလိုက်နော်ဒါလို့ရှင်ပါလေ
ဟုတ်ကဲ့ဆရာကျေးဇူးပါကိုဘိုကြည်ရောက်ခင်ဗျာကျွန်တော်အချိန်2မိနစ်လောက်ရသေးတယ်ဆိုတော့ဒီဥပဒေကိုဆော့ရှောက်အောင်မဲ့ပုံကိုယ်တွေလူပုံကိုယ်တွေအပိုင်းရအောင်ကျွန်တော်တို့ဟိုလိုက်နာဆောင်ရမယ့်ကိစ္စတွေဘာတွေရှိရလို့ယူဆလဲကိုဘိုကြည်
ကျွန်တော်တို့ကဒီဟို power sharing ခေါ်တာပေါ့အနာကိုယုံမှုတွေကိုတိကျကျမြန်မာနိုင်ငံမှာဖြစ်မနေဘူးဥပမာရဲဆိုလို့ရှိရင်လည်းတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်နဲ့ဒါပေမဲ့ရဲကလည်းတိရဲလေးအောင်မှာရှိတယ်တိရဲကြီးကလည်းကာကျွတ်လက်အောင်မှာရှိနေတယ်ဆိုတော့အကကြတော့ဒီ change of command ပေါ့အနာစင်သက်ပုံစင်းစင်တွေကလည်းရှင်းလင်းပြတ်သားမှုတွေမရှိဘူးနောက်တစ်ခုကရဲအင်အားကလည်းမြန်မာတကယ်လုံးမှာ၈000မှရှိတဲ့အကကြတော့ဒီ50အတန်းလုံးကို ကာဝယ်ဖို့ဆိုတော့ကအတော်လေးဖြစ်နိုင်တဲ့ဟိုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အနေအထားမှာရှိနေပါတယ်ဒါတွေအကုန်လုံးကိုသူ့ပြင်ပြောင်းလဲဖို့လိုအပ်တယ်လို့နောက်တစ်ခုကဆက်တော့ဟိုဦးသိန်းသိန်းဦးထောက်ပြခဲ့တဲ့ဘူရော engagement နေဟို radio တစ်ခုကိုဘလို့နှိမ်နေရမှာဆိုတဲ့ဟာလေးစီမင်းစည်းကမ်းကြီးရှိပြီးသားပါအဲ့ဒီစီမင်းစည်းကမ်းတွေကိုတကယ်လို့လိုက်နာခြင်းရှိမရှိမရှိလို့ရှိရင်ပြဿနာအရေးယူနိုင်တဲ့အနေအထားမျိုးတွေရှိကိုရှိရပါမယ်အဲ့လိုပဲနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးပြီးတော့နိုင်ငံတကာနဲ့လည်း engage ပြအောင်ကျွန်တော်တို့လုပ်ရမယ်အလုပ်တွေလည်းရှိပါတယ
်အဲ့
လိုမှပဲဒီရေပြုပြောင်းလဲဖို့အတွက်ဟိုအထောက်အကူရနိုင်မယ့်အနေအထားတွေနည်းပညာရောငွေကြေးရောဒီလိုရနိုင်မယ့်အနေအထားတွေလည်းရှိပါတယ
်
ဒီလိုမျိုးလုပ်ကြရတော့အများကြီးရှိပါတယ်အဓိကတော့2008ခေါ်စီပုံချိန်တဲ့ဥပဒေပါ
โอเคပါဝင်ဆွေးနွေးပြတဲ့ကိုဘိုကြီးလူခွင့်ရရှင်နေဖြစ်တဲ့ဦးသိန်းတန်းစာရေးသားပေးပို့သူတွေနဲ့တောတာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရတာပါရှင် VO American တန်ကထုတ်လွှင့်ပေးနေတဲ့ဆွေးနွေးကအစီအစဉ်ကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါရရှင်
UAE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ဆက်
ပြည်ဝင်အမေရိကန်တန်ကနေ2018ခုနှစ်ဇန်နဝါရီလ28ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနားစားအစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေနားဆင်နိုင်သလို VOA Internet စာမျက်နှာကနားဆင်ခြင်းနဲ့ website လိပ်စာက barmis.voa.com news.com ဖြစ်ပါလေရှင်။တနင်္ဂနွေနေ့ညပိုင်းမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကဘာတလွထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေနှာစင်ကြရဖို့ရှိပါလေရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကအစိုးရအဆောက်အဦပြင်ပမှာရှိတဲ့လူအုပ်ရှိရာနေရာမှာစနေနေ့ကအသေးခံကားဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်တေဆုံးရသူကအနည်းဆုံး65ဦးရှိတယ်လို့လူပေါင်း163ဦးကျော်ဒဏ်ရာရရှိခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းတာလီဘန်တွေကအချက်ချင်းပဲပြောဆိုခဲ့တာပါ။လာမယ့်အင်္ဂါနေ့ဇန်နဝါရီလ30ရက်နေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံတော်အခြေပြမင်ကွန်းပြောကြားမှာဖြစ်ပါတယ်။ဒီမင်ကွန်းမှာအမေရိကန်ရဲ့မိတ်ဆွေတွေနဲ့ရန်သူတွေနဲ့ပတ်သက်ပြီးရှင်းလင်းဆွေးနွေးမှာဖြစ်တယ်လို့ကမ္ဘာတဝန်အကြမ်းဖက်သမားချိန်မုံရဲ့အတွက်သူ့ရဲ့ကြိုးပမ်းမှုတွေကိုတင်ပြဖို့ရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိတဦးကပြောပါတယ်။အသေးစိတ်ကိုတော့အင်ဗျူကထုတ်မပြောပေမဲ့နျူကလ িয়ার ထိပ်ဖူးတပ်ဒုံးကြီးအမေရိကန်နိုင်ငံကုန်းတွင်ပိုင်းအထိအရောက်ပြစ်ခတ်နိုင်စွမ်းရှိအောင်မြောက်ကိုရီးယားရဲ့ကြိုးပမ်းနေမှုတွေနဲ့ပတ်သက်ပြီးမင်ကွန်းတွင်မှာထည့်သွင်းပြောဆိုဖို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံကိုတောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကစနေနေ့မနေ့ပိုင်းမှာအိန္ဒိယသမ္မတရမ်ဖနတ်ကိုဗင်နဲ့ညူဒေလီသမ္မတအိမ်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကအိန္ဒိယသမ္မတကိုအဆင်ပြေတဲ့အချိန်မှာမြန်မာနိုင်ငံကိုလာရောက်လည်ပတ်ဖို့အတွက်လည်းဖိတ်ကြားခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုဟာနှစ်ရက်ကြာခီးစဉ်ဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇန်နဝါရီ29စနေနေ့မှာတွားရောက်ပြီးနှစ်နိုင်ငံဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်အပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေအထူးရှိရာကောက်ဆက်စ်ဘဇားကိုတနင်္ဂနွေနေ့မှာလေယာဉ်နဲ့တွားရောက်မှာဖြစ်ပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေပိုင်း6နာရီခွဲကနေ9နာရီအထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.